Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ15ရက်ဗုဒ္ဓဟူးနေ့ညဘက်9:20အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံရဲ့ကွန်ဒိုအေးဆွေးနွေးမှုတွေအောင်မြင်ဖြစ်ရတဲ့အကြောင်းပြောဆိုနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။အရေးပေါ်တာဝန်ယူထားသူတွေကလွယ်လို့ကြံဝင်တဲ့နေအားလုံးဤရက်နိုင်ငံကချက်ချင်းထွက်ချက်ကိုဘက်ကမျိုးတော်မှာရှိတဲ့အမေရိကန်တန်ယုံကကြီးညာပါတယ်။ဒီလိုထိတဲ့အောင်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပြီးတော့မှာပါ
။ကောင်းပါပြီရှင်။မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ထဲမှာကြောင်မီတွေတုံးပြီးလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ကြေးရွာသားတို့နဲ့ရဲတပ်ဖွဲ့တို့ဒီကနေ့မနေ့ပိုင်းမှာပဋိပက္ခဖြစ်ပွားခဲ့ပါတယ်။
ဝင်ကြီးကျုပ်လာပြီးတော့မှပြေဆုံးမယ်လို့ပြောပြီးကျွန်တော်တို့ကနှစ်သိပ်ပြီးလူစုခွဲခိုင်းထားပြီးတော့ကျွန်တော်တို့ကတော့လူစုခွဲပြီးနေတယ်ကြ။ဒါနဲ့ရဲတွေကတော့
ဒီကခံရွာသားတို့ပြောထားတဲ့အပြည့်စုံကိုတော့မကြခင်တင်ပြပေးပါမယ်။ဒီနောက်မှာတော့အိန္ဒိယနိုင်ငံဘဟုအစိုးရကိုတော်လာနေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းနီတရားရုံးကနေမတရားအသင်အဝရီပုံမှန်နဲ့ထောင်နှစ်စီချမှတ်လိုက်ပါတယ်။လူသားတွေရဲ့အနေထိုင်အပြုမူတွေကြောင့်ကဘာပေါ်ကအပင်အင်းဆက်ပုံမှန်နဲ့တရိတ်ဆန်အမျိုးအစားပေါင်းတသန်းကျော်မျိုးလုံးပျောက်ကွယ်မဲ့အခြေအနေရင်ဆိုင်နေရပြီးဆိုတော့ကုလသမဂ္ဂရဲ့အစီရင်ခံစာသတင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြမအရေးသုံးသက်ခြင်းနဲ့အာကစားသတင်းလွှာကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်။တရုတ်နိုင်ငံရဲ့ကွန်ဒိုအေးဆွေးနွေးမှုတွေမအောင်မမြင်ဖြစ်နေရတဲ့အကြောင်းပြောဆိုနေတာတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကွန်ဒိုအေးစစ်ပွဲဖြစ်နေပြီလို့အများကပြောနေမိလဲ။သမ္မတထရန့်ကတော့ကရောက်ကစားဖြစ်တဲ့သဘောမျိုးဖြစ်နေတာပြောဆိုလိုက်တာပါ။သဘောတူညီချက်ရရှိလို့နေပါဖြစ်ခဲ့ပြီးမှတရုတ်နိုင်ငံဘက်ကပြက်ကွက်ခဲ့တဲ့အကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲသတင်းတောက်တွေကိုအင်ဂျီတော်မှာပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံ200တန်မိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခုနှစ်တွင်းမြင့်ခောက်ခံမှုဆုံးဖြတ်ခဲ့တဲ့အပေါ်မှာလဲသမ္မတကကာကွယ်ပြောဆိုတော့ပါတယ်။ပြန်လည်အနေနဲ့တရုတ်နိုင်ငံကဒေါ်လာဘီလီယံ60တန်မိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်ဇွန်လ1ရက်နေ့ကစလို့ခုနှစ်တွင်းကောက်ဖို့ကြေညာလိုက်ပြီးတဲ့နောက်တင်းလာနေတော့အစုရှယ်ယာဈေးကွက်မှာဈေးတွေထိုးကျခဲ့တဲ့နဲ့ပတ်သက်လို့တော့တစုံတရာသမ္မတကပြောသွားတာမရှိပါဘူး။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေလက်နက်ချီဆွေးနွေးနေပြီးပြီးခဲ့တဲ့တောက်ချက်တွေကနောက်ဆုံးအချိန်ဆွေးနွေးမှုဆုံးသက်ခဲ့ပေမဲ့သဘောတူညီချက်တော့မရခဲ့ပါဘူး။သမ္မတထရန့်ကတော့အရင်ကခုနှစ်တွင်းမကောက်ရသေးတဲ့ဒေါ်လာဘီလီယံ300လောက်တန်မိုးရှိတဲ့တရုတ်ကုန်တွေပေါ်နောက်ထပ်ခုနှစ်တွင်းမြင့်ကောက်ခံသွားဖို့သတိပေးထားပေမဲ့နောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းတင်းနှလာနေတော့ကပဲသတင်းတောက်တွေကိုပြောဆိုထားပါတယ်
။အမေရိကန်နဲ့ရုရှားနိုင်ငံပတ်သက်နေတဲ့ကိစ္စမှန်သမျှနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အင်္ဂါနေ့ကနှစ်နာရီနီးပါးဆွေးနွေးမှုတွေကနေအလှုပ်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေကိုပြောကြားလိုက်ပါတယ်။အီရန်၊ဆီးရီးယား၊ယူကရိန်း၊ဗင်နီဇွဲလားနဲ့မြောက်ကိုရီးယားအရေးကိစ္စတွေမှာနှစ်နိုင်ငံလုံးပတ်သက်နေပေမဲ့အခြားတစ်ဖက်စီကနေထောက်ခံနေကြတာဖြစ်ပါတယ်။ရုရှားနိုင်ငံဆိုချီမျိုးကတွဲဆုံပွဲအတွင်းမှာဒီကိစ္စအားလုံးဆွေးနွေးခဲ့ကြပါတယ်။အစ္စရေးအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းဖြစ်လာအောင်နှစ်နိုင်ငံဆက်လုပ်နိုင်မယ်လို့ထင်မြင်တဲ့အကြောင်းတွဲဆုံပွဲအပြီးဝင်ကြီးပွန်ပီယိုကသတင်းတောက်တွေကိုပြောကြားပါရယ်မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်စေရမယ်ဆိုတဲ့ရည်ရွယ်ချက်အမေရိကန်ရောရုရှားမှာပါရှိတဲ့အတွက်ဒီကိစ္စမှာလည်းအတူတွဲလုပ်နိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးကပြောပါရယ်ရုရှားနဲ့ဆက်ဆံရေးကိုအမေရိကန်ကပြန်လည်တည်ဆောက်ဖို့လိုလားကြောင်းနဲ့ရုရှားဘက်ကအလေးနဲ့ရှိတယ်ဆိုတာပြသဖို့လိုတယ်လို့ရုရှားနိုင်ငံသားရဲ့ဝင်ကြီးလက်ဖရော့ဖ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးပွန်ပီယိုကပြောကြားခဲ့ပါရယ်ရုရှားသမ္မတပူတင်ကလည်းသူနဲ့သမ္မတဒေါ်နယ်ထရမ့်တို့မကြခင်ရက်ပိုင်းတုန်းကဆက်သွယ်စကားပြောခဲ့တာမှာနှစ်ဖက်အပြန်အလှန်အကျိုးစီးပွားပြဿနာတွေကိုဖြေရှင်းဖို့အမေရိကန်ကရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ခြင်းနဲ့ရည်ရွယ်ချက်ရှိတယ်လို့ပြောပါရယ်လက်ရှိအမေရိကန်အစိုးရနဲ့သူ့ရဲ့အစိုးရကြားမှာပူးပေါင်းကြံစီဆောင်ရွက်မှုတစုံတရာမရှိဘူးလို့လည်းသမ္မတပူတင်ကငြင်းဆန်သွားပါရယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးလုပ်ငန်းတွေစတင်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်ဖို့ရှင်းနေချုပ်ဝီလျံဘားကိုညွှန်ကြားခဲ့တာမရှိကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းစုံစမ်းမယ်ဆိုရင်သူ့အနေနဲ့ဝမ်းသာတယ်လို့လည်းမင်းတို့ကပဲအင်ဗျူတော်မှာတင်းတောက်တွေကိုပြောလိုက်တာပါ။သမ္မတထရန့်ကတော့စုံစမ်းရေးမှုတွေကိုစုံစမ်းရမယ်ဆိုတဲ့ Twitter လူမှုကွန်ရက်မှာပြီးခဲ့တဲ့လတည်းမှတ်ချက်ပေးခဲ့တာပါဝင်ရုရှားရဲ့စုံစမ်းမှုတွေကိုပြန်လည်စုံစမ်းဖို့လူသိရှင်ကြားတိုက်တွန်းထားတာဖြစ်ပါတယ်။ ။မနေ့တုန်းကလည်းသမ္မတထရန့်ကစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာအထူးရောင်းတာဖြစ်တဲ့အကြောင်းထပ်မံပြောဆိုလိုက်သလိုသူနဲ့သူစီဝင်ဖွဲ့ဝင်တွေ2016သမ္မတရွေးကောက်ပွဲကိုကျောင်းဝင်ဆွတ်ဖက်ခဲ့တဲ့ရုရှားနဲ့ပူးပေါင်းကြံစီခဲ့ကြောင်းဆွဆွဲချက်နဲ့ပတ်သက်လို့အပြစ်မရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ရှင်းလင်းချက်ကတော့ရုရှားရဲ့အရေးအထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်ဖို့ကွန်နက်တကက်ပြည်နယ်ကအစိုးရရှင်းနေဂျွန်ဒါဟန်ကိုတာဝန်ပေးထားပါတယ်။ရှင်းလင်းချက်နဲ့သမ္မတကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာ2016ရွေးကောက်ပွဲကာလမှာသမ္မတလောင်းထရန့်ရဲ့စီဝင်ဖွဲ့ကိုတရှိုလို့ထောက်လန်းခဲ့တယ်လို့ဆွဆွဲထားတာပါ။ဒါပေမဲ့လည်းဘလို့ပုံစံမျိုးနဲ့ထောက်လန်းခဲ့တယ်လဲဆိုတော့ရှင်းလင်းချက်ကတိတိကျကျပြောမထားပါဘူး။သမ္မတဟောင်းဘရက်ကိုဘားမှလက်ထက်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်တဲ့သတင်းတွေထွက်ပေါ်လာချိန်မှာရုရှားထောက်လန်းရေးတယောက်နဲ့အဆက်ဆံလုပ်ခဲ့မှုတွေထရန့်ရဲ့လက်ထောက်တူဖြစ်သူကာတာပိတ်ပေါ်တရားရေးဌာနကထောက်လန်းမှုအမိန့်ထုတ်ပြန်ခဲ့ဥပါတယ်
။အမေရိကအထက်လွှတ်တော်ထောက်လန်းရေးကော်မတီမှသမ္မတဒေါ်နယ်ထရမ့်ရဲ့တာအကြီးလာရောက်ထွက်ဆိုရမယ့်ကြားနာပွဲကိုတကပိတ်လုပ်မယ်လို့ထောက်လန်းရေးကော်မတီနဲ့ဒေါ်နယ်ထရမ့်ဂျူနီယာတို့ညှိနှိုင်းသဘောတူခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်မှုနဲ့ပတ်သက်လို့ Republican နဲ့ Democrat အမတ်တွေပါဝင်တဲ့ကော်မတီကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။သမ္မတထရမ့်အတွက်ပုဂ္ဂိုလ်ရေးရှေ့နေအဖြစ်နှစ်ပေါင်းများစွာလုပ်ခဲ့သူမိုက်ကယ်ကိုဝင်ထောက်လိုက်ရေးကော်မတီမှထွက်ဆိုပြောကြားမှုတွေက2018ခုနှစ်တုန်းကဒေါ်နယ်ထရမ့်ဂျူနီယာလာရောက်ထွက်ဆိုခဲ့စဉ်ပြောကြားခဲ့မှုတွေနဲ့ကွဲလွဲနေတာမို့ကော်မတီကသူ့ကိုထပ်ပြီးစစ်ဆေးမေးမြန်းလိုတာဖြစ်ပါတယ်။အရင်စီစဉ်ထားတဲ့ကြားနာပွဲတွေတုန်းကသမ္မတရဲ့သားကလာရောက်ခြင်းမရှိတာကြောင့်အခုတစ်ခေါက်မှာတော့လွှတ်တော်ကော်မတီကသူ့ကိုစင့်ခေါ်စာပို့ခဲ့ပါတယ်။လွှတ်တော်ကော်မတီကအဓိကမေးခွန်းထုတ်ချင်နေတဲ့ကိစ္စတွေထဲမှာရုရှားနိုင်ငံမော်စကိုမြို့တော်မှာထရမ့်တာဝါဆောက်မဲ့အစီအစဉ်ကိစ္စနဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းလုံးရေးမန်နေဂျာပေါ်မန်နဖော့နဲ့အတူနယူးယောက်ကထရမ့်တာဝါမှာရုရှားရှေ့နေတယောက်ကို2016ခုနှစ်တုန်းကဒေါ်နယ်ထရမ့်ဂျူနီယာတွေ့ဆုံခဲ့တဲ့ကိစ္စတွေဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီတော့တာဝန်ယူထားသူတွေကလွဲလို့ကြံဝင်တန်းတွေအားလုံးဤရနိုင်ငံကအမြန်ဆုံးထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားလိုက်တဲ့အကြောင်းဘက်ကရက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘက်ကရက်မြို့တော်ကတန်ယုံနဲ့အရေဘီမြို့ကကောင်စီယုံတွေမှာပုံမှန်ပြည်ဝင်ခွင့်ဗီဇာလက်ခံတဲ့လုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်စူရအနေနဲ့ဤရနိုင်ငံရောက်အမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာပေးနိုင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။ညွှန်ကြားချက်အရထွက်ခွာမယ့်သူတွေအနေနဲ့အမြန်ဆုံးထွက်ကြဖို့လည်းတန်ယုံထုတ်ပြန်ခြင်းမှာတိုက်တွန်းထားပါတယ်။ဤရနိုင်ငံဒါမှမဟုတ်ဤရနိုင်ငံကအားပေးထားတဲ့အုပ်စုတွေဟာရှေ့လက်ပိုင်းဒေသကအမေရိကန်တပ်ဖွဲ့တွေကိုချင်းချောက်နိုင်တဲ့အန်ဒီယန်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆူရကသတိပေးနေခြင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ယူအန်နိုင်ငံကိုတံပြန်နိုင်မှုအမေရိကန်တပ်ဖွဲ့ဝင်300,000ဆင်လွတ်ဖို့စဉ်းစားနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာတာကိုတော့သမ္မတထရန့်ကပယ်ချခဲ့ပေမဲ့နောက်တစ်ချိန်ချိန်မှာတပ်တွေအများအပြားထပ်မံဆင်လွတ်မဲ့အစီအစဉ်နဲ့ပတ်သက်လို့ညှင်းဆန်တာမျိုးတော့မရှိပါဘူး။ New York Times သတင်းစာရဲ့ဖော်ပြချက်ဟာအတုယောင်တာဖြစ်ကြောင်းသမ္မတထရန့်ကပြောဆိုခဲ့ပေမဲ့တပ်တွေနောက်တစ်ချိန်မှာဆင်လွတ်ဖို့ရှိတဲ့အကြောင်းလဲသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကခရိုင်စခန်းတစ်ခုကိုတာလီဘန်တွေသိမ်းပိုက်လိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရဘက်ကဒီစစ်သား73ယောက်ထပ်မင်းသေဆုံးခဲ့ပါတယ်။တာလီဘန်တွေဘက်ကအင်အားပုံပုံခိုင်မာလာနေပြီးတော့18နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်အောင်လို့တာလီဘန်တွေနဲ့ညှိနှိုင်းနိုင်ဖို့ပို့ပြီးအားထုတ်ပါလို့ရုရှားဘက်ကအလေးအနက်ပြောနေချိန်မှာပဲတိုက်ပွဲဖြစ်ပွားခဲ့တာပါ။မနေ့အာယုံမတက်ခင်ဇဘူးနယ်ရဲကရှမ်ယောဇီရီမြို့အပေါ်တာလီဘန်တိုက်ခိုက်ရေးသမားတွေထိုးဆက်ဆင်ခဲ့မှုကြောင့်ခရိုင်စခန်းမှာတပ်ဆွဲထားတဲ့အစိုးရတပ်ဖွဲ့ဝင်တွေထွက်ပြေးခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့အကြမ်းဖက်အဖွဲ့ဘက်ကလာတဲ့သတင်းတွေကပြောနေပါတယ်။အာဖဂန်စစ်တပ်ကတပ်ဖွဲ့ဝင်73ယောက်တေဆုံးခဲ့တယ်ဆိုတာကိုအမည်မဖော်လိုတဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတယောက်က VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။တာလီဘန်တွေသိမ်းပိုက်သွားတဲ့နေရာကိုပြန်သိမ်းနိုင်ဖို့တံပြန်စစ်ဆင်ရေးလုပ်နေတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။တံပြန်တိုက်ခိုက်မှုတွေအတွင်းတာလီဘန်တွေဘက်ကအကြဆုံးများတယ်လို့လည်းဆိုပါတယ်။အဲ့ဒီနေရာကိုအာဖဂန်လေတပ်ရောက်ရှိသွားပြီဖြစ်တယ်လို့တာလီဘန်တွေထွက်ပြေးကုန်ပြီလို့လည်းကြေညာချက်မှာပြောထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ဆိုတာကိုတာလီဘန်ပြောခွင့်ရကအတိအမှတ်ပြောခဲ့ပေမဲ့သူတို့ဘက်ကဆက်ပြီးခံတိုက်နေတယ်လို့လည်းဆိုပါတယ်။ခရိုင်စခန်းကိုအစိုးရတပ်တွေဘက်ကပြန်သိမ်းတယ်ဆိုတာမဟုတ်ဘူးလို့လည်းပယ်ချခဲ့ပါတယ်။
ဆိုမာလီယာနိုင်ငံမှာအာဏာရှင်ဆိုင်ဘယ်လက်ထက်ကအစ်မင်းရရှိသူအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူတို့ဟာလူခွင့်ရေးချိုးဖောက်မှုတွေအတွက်အခုကအမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်မှာအမှုရင်ဆိုင်နေရပါတယ်1988ခုနှစ်တုန်းကယူဆုအက်ဖ်ဒီအလီရဲ့လက်ထက်မှာတေလူနီဘာမြင့်ပတ်နှိပ်စက်ခံခဲ့ရတဲ့အကြောင်းဖာဟမ်မိုဟာမက်ထာနီဝါဖာကတရားစွဲထားတဲ့အမှုကိုအလက်ဇန်ဒရီယာမြို့ကပြည်ထောင်စုတရားရုံးတစ်ခုမှာဒေသရင်းပတ်တဲ့စတင်ကြားနာစစ်ဆင်နေတာပါ ဆွဆွဲခံထားသူအလီဟာဆိုမာလီယာနိုင်ငံကခွဲထွက်ခဲ့တဲ့ဆိုမာလီလန်ဒေသမှာလွန်ကျွေးတာဝန်ယူခဲ့တဲ့ဆိုမာလီစစ်တပ်ရဲ့တပ်မဟာ9မှတမူတူအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်ပြီးသူဟာ1989ခုနှစ်နောက်ပိုင်းလောက်မှာဒီတဲ့ကားတစ်စင်းပြောင်းဆုံးမှုနဲ့ဆက်နွယ်ပြီးစုံစမ်းမှုအတွက်အခုခါတရားလိုဖြစ်တဲ့ဝါဖာပါဝင်တခြားလူငယ်အမျိုးသားတွေကိုဖမ်းဆီးခဲ့တဲ့အကြောင်းလဲတရားလိုဘက်ကတင်ကြားထားပါတယ်။လာနေချီဖမ်းဆီးထားချိန်မှာပုံမှန်လိုလိုသူ့ကိုကိုတွန်းလုံးချုပ်ရိုက်နှက်တာခံခဲ့ရတဲ့အကြောင်းလဲဆွဆွဲထားတာပါ။နောက်ဆုံးအချိန်စစ်စစ်မြင်းမြန်းချိန်မှာအလီကသူ့ကိုတနက်နဲ့ချက်ပေါင်းများစွာဖိကပ်ခဲ့ပြီးတေးပြီးလို့ယူဆတဲ့အတွက်မြင်မြုပ်လိုက်ဖို့စစ်သားတွေကိုအမိန်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့စစ်သားတွေကသူမသိမှန်းသိတဲ့အတွက်မိသားစုထံပြန်ပို့ပေးခဲ့ပြီးငွေတောင်းခဲ့တယ်လို့လည်းပြောဆိုထားပါတယ်။1992ခုနှစ်မှာအာနာရှင်ဆိုးရပြုတ်ကျခဲ့ပြီးတဲ့နောက်မှာတော့အလီယာကနေဒါနိုင်ငံကိုတင်ဆောင်သွားခဲ့တာပါ။ဒါပေမဲ့မှတ်တမ်းတင်ဇလန်တစ်ခုထဲမှာသူ့ရဲ့ဆရာဆွေးမှုတွေပေါ်ပေါက်ခဲ့ရကအမေရိကန်ကိုပို့ဆောင်တာခံခဲ့ရပါတယ်။သူဟာဗာဂျီးနီးယားပြည်နယ်မှာနှစ်ပေါင်း20ရာခြာနေထိုင်ခဲ့ပြီးဝါရှင်တန်တဝက်ကလေးစိမ့်မှာလူညွှန်းအရာရှိဖြစ်နေလဲအလုပ်လုပ်ခဲ့ပူပါတယ်။သူ့ရဲ့ရှင်းနေကတော့ဆွဆွဲချက်တွေအားလုံးကိုငင်းဆန်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာအတင်းကျပ်ဆုံးကိုဝင်ဖျက်ချမှုတားဆီးရေးဥပဒေကိုအလဘမ်းမာပြည်နယ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။မိခင်ကျမ်းမာရေးချောင်းကလွဲလို့ကိုဝင်ဆောင်တက်တန့်ပဲအချိန်မှပဲဖြစ်ဖြစ်တခြားဘလို့အကြောင်းနဲ့မှကိုဝင်ဖျက်ချတာကိုခွင့်မပြုတဲ့ဥပဒေကိုပြည်နယ်အုပ်ချုပ်ရေးမှူးလက်မှတ်ထိုးအတည်ပြုဖို့တော့လိုပါတယ်။ကိုဝင်ဖျက်ချတာကိုအပြင်းထန်ဆန့်ကျင်တဲ့အုပ်ချုပ်ရေးမှူး KIV ကတော့လက်မှတ်ထိုးပဲမထိုးဘူးတစုံတရာပြောခြင်းမရှိပါဘူး။တကယ်လို့သူလက်မှတ်ထိုးခဲ့ရင်တော့လက်မှတ်ထိုးပြီး6လကြာရင်ဥပဒေကိုလက်တွေ့ကျင့်သုံးမှာပါ။ကိုဝင်တဲ့မိခင်ရဲ့ကျမ်းမာရေးစိုးရင်ရလို့ဖျက်ချတာကလွဲလို့ကိုဝင်ဖျက်ချပေးသူအနေနဲ့ထောင်ဒဏ်66နှစ်ဒါမှမဟုတ်ထောင်ဒဏ်တသက်အထိချခံရမှာဖြစ်ပါတယ်။ကိုဝင်ဖျက်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ပေးခံရမှာပါ။အမေရိကန်ပြည်ထောင်စုပြည်နယ်16ခုကလွှတ်တော်တွေမှာကိုဝင်ဖျက်ချမှုတားဆီးတဲ့ဥပဒေကြမ်းတွေကိုအတည်ပြုထားပါတယ်။တကယ်လို့တရေသားရဲ့နှလုံးခုန်တန်ကြားရရင်ကိုဝင်ဖျက်ချခွင့်တားမြစ်တဲ့ဥပဒေတွေကိုပြည်နယ်၄ခုမှာအုပ်ချုပ်ရေးမှုတွေလက်မှတ်ရေးထိုးပြဋ္ဌာန်းကျင့်သုံးခဲ့ပါတယ်အမျိုးသမီးတွေကိုဝင်ဖျက်ချပိုင်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက် Republican အများစုလွှမ်းမိုးထားတဲ့ပြည်내အစိုးရတော်တော်များများကစ조사နေကြတယ်လို့လေးလာသူတွေကသုံးသပ်နေပါတယ်ကိုဝင်ဖျက်ချမှုတားမြစ်တာဟာအမျိုးသမီးတွေရဲ့ဘဝတွေနဲ့အခွင့်အရေးကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ကန့်ကွက်သူတွေကဖော်ပြပြောဆိုနေတယ်လို့အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကလည်းဒီကိစ္စအပေါ်တရားစွဲစိန်ခေါ်မယ်လို့ပြောနေကြပါတယ်ရှင် Direct from Washington, the voice of America, the VOA. ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကောင်လင်းဦးနဲ့မဆူမြတ်မွန်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မာတွေကိုဆက်တိုက်တင်ဆက်သွားပါမယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာကြောင်မီတွေသုံးပြီးလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ကျေးရွာသားတချို့နဲ့ရဲတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကပဋိပက္ခဖြစ်ပွားခဲ့လို့ကျေးရွာသားတချို့ဖမ်းဆီးခံခဲ့ရတယ်လို့သတင်းထောက်တယောက်လည်းဖမ်းဆီးတရားစွဲဆိုခံရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာကြောင်မီးသွေးသုံးပြီးလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ရဲသားတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကြားဒီကနေ့မနက်ပိုင်းမှာထိတ်တိတ်ပြိပခဖြစ်ခဲ့တာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဘက်ကပြစ်ခတ်နှိမ်နင်းရမှာကျေးရွာသားတချို့ထိခိုက်ဒဏ်ရာရှိခဲ့တယ်လို့အချို့ဖမ်းဆီးခံခဲ့ကြရပါတယ်ရဲသားတွေဘက်ကဆက်ယုံကိုမိရှုဖျက်ဆီးတာတွေပြုလုပ်တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲခဲ့တာပါအခုတော့အခြေအနေတွေတင်းမာနေသေးရှိပြီးရဲတပ်ဖွဲ့တော်တော်များများအနီးအနားမှာလုံခြုံရေးယူထားတယ်လို့အောင်တပီကြီးရသားကိုကျော်စီရက VOE ကိုပြောပါတယ်
။ဝင်းကြီးကျုပ်လာပြီးတော့မှပြေဆုံးတယ်လို့ပြောပြီးကျွန်တော်တို့ကနှစ်ပိတ်ပြီးလူစုခွဲခိုင်းထားပြီးတော့ကျွန်တော်တို့ခုကတော့လူစုခွဲပြီးနေတယ်ကြ။ဒါနဲ့ရဲတွေကတော့ခုရောမှနောက်တော့ထပ်ပြီးတော့ကားတွေမဖြေတာရဲက900လောက်ဖြစ်သွားပြီးတော့ကျွန်တော်တို့ဝင်းစည်းမဲ့အမိထားမျိုးမှရှိနေတယ်။ကျွန်တော်တို့ဒီရွာတွေကလည်းလူတွေရတာပဲဒီရတဲ့ပြီးတော့မှဝင်းကြီးကျုပ်လာတွေ့မယ်ဆိုပြီးတော့မှအဲဒီတော့ကျွန်တော်တို့ကိုအကြံပြောပြီးတော့မှလူတို့တွေကတော့အခုမလာတဲ့ခါကျတော့မကြည်မလည်ပြီးဖြစ်နေကြတာပေါ့အဲသူတို့ခရံရဲမူလားပါလားတော့မသိဘူးသူတို့ကလည်းညှိပေးမယ်ပေါ့လူစုခွဲပေးပါဆိုပြီးတော့မှအကြံပြောပြီးတော့မှခ ခုကျတော့ကုမ္ပဏီကားတွေအပြင်ကိုအကုန်အတင်းတွေကားတွေအပြင်ထုတ်ပြီးတော့မှရဲတွေကဝင်ပြီးတော့မှနေရာယူတဲ့အနေအထားမျိုးကိုသူတို့ပြင်ဆင်နေတယ်ဗျ
။ရွာသားတွေကမနေ့ကတည်းကကုမ္ပဏီပိုင်ကားတွေကိုလမ်းပိတ်ဆိုပြီးဆန္ဒထုတ်ပေါ်နေတာဖြစ်ပါတယ်။ဒီကနေ့မနက်မှာတော့ရွာသားအချို့ကကုမ္ပဏီပိုင်ကားတွေနဲ့အဆောက်အဦတွေကိုမိရှုဖျက်ဆီးကြပါတယ်။မိရှုဖျက်ဆီးမှုတွေဖြစ်လာတဲ့နောက်ရဲတပ်ဖွဲ့ကလူကိုအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။မိရှုဖျက်ဆီးတဲ့သူတွေကိုအရေးယူဆောင်ရွက်သွားမယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။ပြစ်ခတ်နိုင်နေတာကြောင့်ရွာသားချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရတယ်လို့ရွာသားတွေဘက်ကပြောဆိုပါတယ်။ရဲတပ်ဖွဲ့ကဖြိုခွင်းချိန်မှာသတင်းယူနေတဲ့ Channel Manly TV သတင်းတောက်တူလည်းဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးပြီးတဲ့နောက်ဝတ္တရားနှောက်ယှက်မှုမိရှို့မှုအားပေးကူညီမှုပုံမှန်တွေနဲ့အမှုဖွဲ့ရမန်ယူထားတယ်လို့ Channel Manly TV ကအေဒီတာချုပ်ကိုမင်းနေကပြောပါတယ
်။3-3-3ဆိုတာဝတ္တရားနှောက်ယှက်မှုအဲ၄-၃-၅ကမီးရှို့မှုအဲနောက်ရတစ်တလေအဘိကူညီအဲ့သုံးမှုနဲ့ယမန်ယူတာခံလိုက်ရပါတယ်ဟိုပါဘောနော်အဲဒီအဲ့အမှုသုံးမှုနဲ့ယမန်ယူတယ်ပေါ့ဒီနေ့ဖန်စီဆုံးတော့ပြီးနောက်ဆုံးကတော့ယမန်ယူထားတယ်ဟုတ
်ဖန်စီကန်သူဒရင်နောက်ကိုနန္နာဟာကျင့်ဝတ်နဲ့အညီဒရင်ယူနေတာဖြစ်လို့အခုလိုဖန်စီတာဟာဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်မဖြစ်တင်ဘူးလို့ကွန်မင်းကဆက်ပြောပါတယ
် Facebook မှာ live လွှင့်နေတဲ့အတွက်ကျွန်တော်တို့ရဲ့ဟိုသက်တည်ထောက်ထားပြီးခိုင်လုံနေအဲ့တော့ကျွန်တော်ရဲ့သတင်းတော်ဒီပထမဦးဆုံးပြောချင်တာကတော့နော်ဒီသတင်းမီဒီယာကျင့်ဝတ်တွေဥပဒေတွေအဲဒီဟိုဟာတွေရကျွန်တော်ဒီနိုင်တာပြီးသတင်းဟိုလှုပ်ဆောင်နေတာဖြစ်တယ်အဲ့တော့ကျွန်တော်ခိုင်မာမှာပြောလို့ရတယ်နောက်တစ်ချက်ကတော့ဒီလိုမျိုးနော်သူကအဲ့ဒီ live တွင်နေထမှာလည်းပါတယ်သူကသတင်းတော်ပါ live တွင်ဟို live တွင်နေပါတယ်ဟိုကသတင်းယူနေတာပါကတ်ပါပါတယ်လို့ပြောရကြတယ်မင်းမလို့ချင်ဘူးမင်းဒါဝတ္တရားနောက်ဆက်တာပဲမင်းကောင်းဖို့တက်ဆိုပြီးနောက်လျှောက်ဖမ်းပြီးဆွတ်တင်နေနော်ချမ်းချမ်းရဲရဲနဲ့ဒီလိုမျိုးလှုပ်ဆောင်ချက်ဟာအခုဒီမိုကရေစီနိုင်ငံမှာဒီလိုမျိုးမဖြစ်တင်တော့ဘူ
းဒီပြီးလက်မြေစေယုံဟာကြောင်မီတေတုံးစေယုံဖြစ်ပြီးမြန်မာနိုင်ငံယင်းနှိမ့်မြုံနယ်မှုကော်မရှင်ခွင့်ပြုချက်နဲ့တိစောက်ထားတဲ့တစ်နှစ်တန်9000ထုတ်ကြောင်မီတေတုံးပြီးလက်မြေစေယုံလည်းဖြစ်ပါတယ်ဒီစေယုံစီမံကိန်းကိုအရင်တမရဟောင်းအသိစိန်လက်ထက်ကခွင့်ပြုပေးခဲ့တဲ့စီမံကိန်းလည်းဖြစ်ပါတယ်ဒေသခံတွေဟာပြီးလက်မြေစေယုံစီမံကိန်းဖျက်သိမ်းပေးဖို့ကြေးရွာလမ်းမှာကုမ္ပဏီပိုင်ကားတွေမဖျက်သန်းဖို့နဲ့ဖမ်းဆီးထားတဲ့သူတွေကိုအမြန်ဆုံးပြန်လုပေးဖို့တောင်းဆိုနေရလည်းဖြစ်ပါတယ်ခင်ဗျာ
ကိုချက်အောင်ခန့်သတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညဖက်သတင်းတွေကိုလိုင်းဒိုမီတာ19 25 30ကနေတက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမဟုတ်အစိုးရကိုတော်လှန်နေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းနီတရားရုံးကနေမတရားအသင်အဲ့ဥတွေပုံမှန်ဆက်ခွန်မြင်ဆောင်1နဲ့တရားဆွဲဆိုပြီးတော့ထောင်ဒဏ်နှစ်စီချမှတ်လိုက်ပါတယ်ထောင်ဒဏ်ချမှတ်ခံရသူတွေဟာကတဲ့လူမျိုးလက်နက်ကင်တွေဖြစ်ပြီးဒီနေ့အစောပိုင်းကနာဂဌာနချုပ်ကိုတပ်မတော်ကရှင်းလင်းစဉ်ဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်ကိုတပ်မတော်ကဒီနေ့ဇန်နဝါရီလကုန်ပိုင်းကစတင်ပြီးနယ်မြေရှင်းလင်းရာမှာဖမ်းဆီးထိန်းသိမ်းခံရတဲ့အိန္ဒိယနိုင်ငံကလက်နက်ကင်အဖွဲ့ဝင်တွေကိုဒီကနေ့မနက်ပိုင်းကခန်းတီမြို့နယ်တရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။အိန္ဒိယတပုံ24ရောက်ပေါ်အပြစ်ဒဏ်စီရင်တဲ့အခြေအနေကိုတရားရုံးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ခန်းတီဒေသခံတယောက်ကအခုလိုပြောပါတယ်
။5ရက်နေ့ကရုံးချင်းမှာပေါ့သူတို့အဲ့မှာဆက်ချက်တင်တယ်။အဲ့မြကျွန်တော်တွားတယ်။ဆက်ချက်တင်တော့ခရီးတရားရုံးကနေမှသူတချို့ကတော့ပမာစကားတက်လို့ပမာစကားတက်လို့တုံးအောင်ပဲရှိတယ်။သူတို့ကတရားသူကြီးကဆွဲချက်တင်တယ်ဆက်ကွန်တင်တယ်အပြစ်ရှိလားပေါ့ရှိတယ်။အကုန်လုံးကတော့အကုန်လုံးအပြစ်ရှိတယ်ဆိုပြီးမှဝန်ခံတယ်။အဝန်ခံပြီးတော့သူတို့နောက်ဒီအခုလာအခု15နှစ်ရုံးချင်းကိုမိန့်ချမယ်ဆိုပြီးမှသူတို့ရုံးထုတ်ခဲ့တယ်ပေါ့ဒီအခုမနက်10:00တရားရုံးမှာဒီတိုင်းတရားသူကြီးကဆက်ကွန်တင်ပမာနဲ့ထောင်ဒဏ်နှစ်စီချမှတ်လိုက်တယ်။24ရောက်ပြအားလုံးပေါ့
အိန္ဒိယတပုံတွေကိုတရားစီရင်တာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းနိုင်ဖို့ဒီအမှုကိုစီရင်တဲ့ခန်းတီမျိုးကတရားသူကြီးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တယ်လီဖုန်းနဲ့ဖြေဆိုခွင့်မရှိကြောင်းသာပြန်ကြားခဲ့ပါတယ်။စကိုင်းတိုင်းအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတန်းနိုင်ကိုဆက်သွယ်မေးမြန်းရမှာတော့အိန္ဒိယတပုံအဖွဲ့တွေကအမှုစစ်ဆေးစီရင်ဖို့ကြံနေတဲ့သူမရှိတော့ကြောင်းဖြေကြားပါတယ
်။ကျွန်တော်တို့စပြီးပြတင်းထုတ်ပြန်ထားကနေရအဖွဲ့တွေပါပဲ။24ရောက်ပါခင်ဗျ။ကတဲ့ပေါ့ခင်ဗျဟုတ်ကဲ့ပါခင်ဗျမကြမ်းတော့ပါခင်ဗျအကုန်ပါပဲဟုတ်ကဲ့ပါခင်
ဗျစကိုင်းတိုင်းဒေတာကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတကားကြီးရွာအနီးကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုနေရဆိုတဲ့သတင်းအရအစိုးရတပ်မတော်ကနယ်မြေရှင်းလင်းတာတွေကိုဒီနှစ်ဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ကြောင်း NSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့ဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းဒီဂျင်းနိုင်ငံကိုစန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်သူတို့ဒေသကိုနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာဖြစ်ကြောင်းတက်မရော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကတော့ NSCNK ကခေါင်းဆောင်၅ဦးကိုတက်မရော်ကခန်းတီမြို့မှာဖမ်းဆီးခဲ့ပြီးသူတို့ကိုလည်းစက်ခွန်တင်တဲ့အမှုဖွင့်စစ်ဆေးနေပါတယ်။လာမယ့်20ရက်နေ့မှာတော့6ကြိမ်မြောက်ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။
အိန္ဒိယနိုင်ငံဖို့အစိုးရကိုတော်လာနေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးတွင်ကခဏတရားရုံးကနေတရားစွပ်စွပ်ပြီးတော့ထောင်နှံချမှတ်လိုက်တဲ့အကြောင်းကိုမိုးစောသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းကနေဒီကနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာအစီရင်ခံစာကမေလာဆမ်းမိုင်းမှာပဲထုတ်ပြန်လိုက်တာပါလူသားတွေရဲ့အနေအထိုင်အပြုတ်မှုတွေကြောင့်ကဘာပေါ်ကအပင်အင်းဆက်ပိုးမွှားနဲ့တရိတ်ဆန်အမျိုးအစားပေါင်းတသန်းကျော်မျိုးရုံးပြောက်ကွယ်မဲ့အရေးနဲ့ရင်ဆိုင်နေရပြီလို့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိပါသေးတယ်လို့လည်းအစီရင်ခံစာကထောက်ပြဖော်ပြထားတာပါ VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းကိုဆက်ပြီးတော့နားဆင်ပါရှင်လူသားတွေရဲ့လောရကြောင့်ကဘာမြေကြီးဘလောက်ထိယိုယွင်းပျက်စီးခဲ့ရတယ်လဲဆိုတာသိပ္ပံဆိုင်ရာမော်ရနဲ့တဘာဝဇီဝဂေဟာစနစ်ဆိုင်ရာအစီရင်ခံစာ IPBES မှာစုံစမ်းဖော်ပြထားပါတယ်။လူသားတွေရဲ့အပြုတ်မှုကြောင့်တမိုင်းတစ်လျှောက်မကြုံဘူးလို့အောင်တဘာဝပတ်ဝန်းကျင်နဲ့ဇီဝဂေဟာစနစ်တွေဆုတ်ယုတ်ပျက်စီးလာနေပါတယ်။မျိုးရုံးပျောက်ကွယ်တော့မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းတသန်းကျော်ထဲမှာတရိတ်ဆန်တွေပင်လယ်သမုတ်တရားတွေမှာကမြေပြင်ရောဝှေ့ဟင်းမှာပါဝင်ပါတယ်။IPBES ရဲ့ဥက္ကဋ္ဌ Robert Watson ကအခုလိုပြောပါတယ
် We've lost much of our native forest, much of our native wetlands.
ကျွန်တော်တို့အတော်များများဆုံးရှုံးခဲ့ရတဲ့သဘာဝအရင်းမြစ်တွေထဲမှာသဘာဝအတိုင်းရှိနေတဲ့တောတောင်ရေမြေတွေဇီဝဂေဟစနစ်တွေပါဝင်ပါတယ်။ဒါကြောင့်ဒီအချက်တွေကိုလည်းဥရယာတိပြောင်းလဲမှုနဲ့ဒန်းတူအရေးထားသင့်ပါတယ်။ဒါကသဘာဝပတ်ဝန်းကျင်နဲ့ပဲတည်တံ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။ဇက်တိုက်ဖြစ်နေတဲ့ကိစ္စရပ်တွေပါအသက်ရှင်တမှုလူမှုရေးကိုကျင်တရားလူကျင်ဝတ်နဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စကိုအခုချက်ချင်းအရေးယူဆောင်ရွက်ရပါလိမ့်မယ
်မြေသားတို့ပေါ်ရှင်သန်ပေါက်ပွားကြတဲ့မျိုးစိတ်ပေါင်း20ရာခိုင်နှုန်းလောက်1909လောက်ကတည်းကစပြီးတော့မျိုးသုံးပျောက်ကွယ်သွားပါပြီဂုံးတွေရင်းနေတဲ့တဝါမျိုးစိတ်တွေကလည်းအဲ့ဒီကာလအတွင်းမှာပဲ40ရာခိုင်နှုန်းလောက်အထိပျောက်ကွယ်သွားတာပါနောက်ပြီးတော့ရင်းနေတဲ့တဝါ3ပုံ2ပုံကျော်လို့လဲမျိုးတုံးမဲ့အနည်းနဲ့ရင်ဆိုင်နေရပါတယ်လူသားတွေရဲ့အပြူမူတွေဟာပင်လယ်ရေညင်ညမ်းစေတာ၊ငါအလွန်အကျွံဖန်တာနဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စမျိုးအထိပါဝင်တာပါ။ဒါအပြင်စိုက်ပျိုးရေးအတွက်မြေယာအသုံးပြုမှုနဲ့တည်တော်ပြုံတီမှုတွေကလည်းလက်ရှိအခြေအနေထိရောက်လာစေတဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာတွေးရှိချက်တွေကိုသဘောတူညီခဲ့တဲ့နိုင်ငံပေါင်း150ကျော်တဲ့ကအမေရိကန်ပြည်ထောင်စုကတော့ဒီကိစ္စနဲ့ပတ်သက်ပြီးတခုခုလုပ်ဖို့လိုပြီလို့ပြောပါတယ်
။ Business as usual is a disaster.We're going to continue to change the climate. We're going to continue to lose biodiversity. But
ချင်းနေအလုံးအရင်လိုပါပဲ business as usual ဆိုတဲ့အမြင်ရှိနေတာကပြဿနာပါဥရုယာစီနဲ့ပတ်သက်ပြီးအပြောင်းအလဲလုပ်ရပါလိမ့်မယ်ဇီဝဂေဟစနစ်တွေလည်းဆက်ပြီးဆုံးရှုံးနေဦးမှာပါဒါပေမဲ့မှန်ကန်တဲ့မူဝါဒကိုကျင့်သုံးမယ်ဆိုရင်တော့ဇီဝဂေဟစနစ်တွေမပြတ်မစီးရှိနေမဲ့အနာဂတ်ကိုပိုင်ဆိုင်ကြမှာပါလူသားတွေရဲ့အမှုအကျင့်ကိုပြင်ကြမယ်ဆိုရင်တော့ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ကိုရရှိကြမှာပ
ါအစီရင်ခံစာရေးသားပြုစုသူတွေကတော့ဒီကိစ္စကိုအဖြေရှာတဲ့နေရာမှာတဘာဝတရားကိုပုံစံမျိုးစုံနဲ့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောပါတယ်တစ်ကလုံးနဲ့ဆင်းရဲလို့သရိတ်ဆန်ကြီးတွေကနေပုတ်တင်ညိုနဲ့ငှက်ကလေးတွေလိုသေငယ်တဲ့တဘာဝတိုင်းတူတံဖို့နဲ့သူရှိတယ်လို့ပြောပါတယ်လူသားတွေကြောင့်ပျက်စီးလာတဲ့တဘာဝတရားကြီးကိုပြုပြင်ဖို့ချိုးပန်းတဲ့နေရာမှာတဘာဝတရားရဲ့စံတန်ဖိုးတွေကိုပါထည့်သွင်းစဉ်းစားရလိမ့်မယ်လို့လည်းအစီရင်ခံစာပြုစုသူတွေကပြောပါတယ်
We need to have incentives in place for clean technologies.
တဘာဝတရားအတွက်အကျိုးများစေတဲ့တန့်ရှင်းနည်းပညာတွေတန့်ရှင်းတဲ့နည်းလမ်းနဲ့လုတ်ကင်သူတွေကိုမျှလုံးပေးဖို့လိုပါတယ်။ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုသာကြည့်ကြရမှာမဟုတ်ပါဘူး။တဘာဝအရင်းမြစ်ဟာလည်းလူသားအရင်းမြစ်လိုပဲထပ်တူအရေးကြီးတယ်ဆိုတာနားလည်သဘောပေါက်ထားဖို့လိုပါတယ်။
ဆမ်းမြနာ1800ပါတဲ့အဲ့ဒီအစီရင်ခံစာကို9ကြိမ်မြောက် IPBS ရဲ့ဇီဝမျိုးကွဲနဲ့ဂေဟာစနစ်သိပ္ပံဆိုင်ရာမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါအစီရင်ခံစာပါအခြေအနေတွေကိုရှောင်ရှားနိုင်အောင်လူသားတွေအနေနဲ့အာသွန်ခွန်ဆိုင်လုပ်ကင်သွားမယ်ဆိုရင်တော့အစိုးဆုံးအခြေအနေကိုရှောင်ရှားနိုင်ခြေရှိပါတယ်လို့လည်းအစီရင်ခံစာမှာကောက်ချက်ချထားပါတယ်ရှင် VOA American အတန်းရဲ့ဗုဒ္ဓဟူးနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line 2m 24 25နဲ့30နဲ့အပြင် line လာမီတာ190လောက်ကနေဖန်ယူနာဆင်နေပါတယ်။ခုတစ်ဆက်တဲ့ဥရုယာသီပြောင်းလဲမှုကြောင့်ပင်ကွင်းငှက်ကလေးတွေရဲ့အနာဂတ်နဲ့ဆိုင်တဲ့သတင်းပဲဆက်ပြရစေ။အနာတိကသက်ကပင်ကွင်းငှက်တွေအများဆုံးတားဖောက်ရာရေခဲပြင်းကြီးတခုပျောက်ကွယ်သွားပြီလို့ပရိုတိန်နိုင်ငံကသုတေသီတွေကပြောပါရယ်ဒီလိုပျောက်ကွယ်သွားလို့ထောင်ပေါင်းများစွာသောပင်ကွင်းငှက်ကလေးတွေဘာတွေဖြစ်ကုန်ပြီလဲဆိုတာကို VOA သတင်းထောက် Kevin Notch ကပဲသတင်းပေးပို့ထားပါရယ်ကိုရဲမင်းထွန်းကတင်ပြပါလိမ့်မယ်ရှင
်2016ခုနှစ်မတိုင်ခင်အထိတော့အနာတိကဒေသက Halley Bay ဒေသဟာ Emperor ပင်ကွင်းငှက်တွေဒုတိယအများဆုံးတားဖောက်ရာမြေနေရာပါဒီနေ့အကြာမှာတော့1000ခွဲကနေ2000ခွဲလောက်ရှိတဲ့ပင်ကွင်းတွေဒီမြေပေါ်ကပျောက်ကွယ်သွားပါတယ်။အဲ့ဒီကတည်းကသူတို့ဒီနေရာကိုပြန်မလာကြတော့ပါဘူး။ British Antarctic Survey British Antarctica လေးလာရဲ့အဖွဲ့ကသူတို့ဒီကိုဘာကြောင့်ပြန်မလာတယ်လဲဆိုတဲ့အကြောင်းကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။ British သုတေသီ Peter Fredway ကအခုလိုပြောပြပါတယ
်။ The sea ice on which the penguins breed and raise their chicks had blown out
သူတို့ကလေးငယ်တွေမွေးဖွားကြီးပြင်းရာရေခဲပြင်းကြီးအက်ကွဲပျော်ကြပြီးရာသီစောစောမှာပဲပျောက်ကွယ်သွားပြီလေ
ရာသီဥတုကိုထူးထူးခြားခြားနွေးစေတဲ့အင်အားဖြင့် El Niño ရေစီးကြောင်းကြောင့်ရေခဲတွေပျောက်ကွယ်သွားတာပါပဲဒါဆိုအဲ့ဒီပင်ကွင်းငှက်ကလေးတွေအားလုံးဘာဖြစ်ကုန်ကြသလဲဆိုတာကို British ပညာရှင် Peter Fredway ကအခုလိုဆက်ပြောပြပါတယ
် And we've been seeing that the colony at Halley has been getting smaller and smaller
ကျွန်တော်တို့ Halley ဒေသကပင်ကွင်းတိုက်အရွယ်စားတပြေးပြေးငယ်ငယ်သွားတာကိုမြင်နေခဲ့ရပါတယ်။အရွယ်ရောက်ပင်ကွင်းငှက်တဝက်ကျော်ဟာဒီကနေမိုင်30လောက်ဝေးတဲ့အတိုက်တစ်ခုကိုပြောင်းရွှေ့သွားခဲ့ကြတာနောက်ဆုံးအဲ့ဒီမိုင်30ကအတိုက်ကပဲတပြေးပြေးနဲ့ကြီးကြီးလာခဲ့တော့တာပါပဲ
။ဒါဟာကောင်းတဲ့သတင်းလို့ Fredwell ကပြောပါတယ်။မဖြစ်လို့လဲဆိုတော့ဥတုရာသီအပြောင်းလဲနဲ့အတူပင်ကွင်းတွေလိုင်လျောညီထွေပြောင်းလဲနေထိုင်လာတဲ့သဘောတဲ့။ပြီးတော့သူတို့တွေဒီလိုအမြဲတမ်းလိုင်လျောညီထွေရှိအောင်နေနေရမယ်တဲ့။တကယ်တော့ Halley Bay ဒေသတခုလည်းအရေးပြောင်းနေတာမဟုတ်ပါဘူး။အန္တတိကတတိုင်းလုံးဒီလိုဖြစ်နေတာပါ။ဥဒုရာသီအပြောင်းအလဲအကြောင်းကို Fredwell ကအခုလိုဆက်ပြောပြပါတယ်
။ One thing we can say is that we predict that with climate change El Niño events will get
ကျွန်တော်တို့တခုပြောနိုင်တာက El Niño အကျိုးတက်ရောက်မှုတို့ရာသီဥတုပြောင်းလဲမှုတွေပိုပြင်းလာမယ်၊ပိုများလာမယ်လို့ဟောကိန်းထုတ်နိုင်ပါတယ်။အန္တတိကကျွန်းဆွယ်တခုမြေမြန်ဆန်ဆန်ကြီးပူနွေးလာနေတာကိုတွေ့ရပါတယ်။အန္တတိကတတိုင်းလုံးမဟုတ်ပါဘူး။အထူးသဖြင့်ဒီနေရာမှာမြဲမြဲဆန်ဆန်ကြီးပူနွေးလာနေပါတယ်။အရေတွေပျော်ကုန်လို့ရေခဲဆုံးရှုံးသွားတဲ့နေရာတွေတော်တော်များများရှိနေပါတယ်။တွေ့နေရပါတယ်။နောက်မှလည်းအဲနီညိုနဲ့မုန်တိုင်းတွေပိုပြီးပြင်းထန်လာမယ်လို့ခန့်မှန်းရပါတယ်
။ဒီလိုကမ္ဘာကြီးကိုပူနွေးစေမယ့်အရာတွေသာဆက်ပြီးဖြစ်ပေါ်နေမယ်ဆိုရင်ဒီရာစုနှစ်အတွင်း Emperor အမျိုးအစားပင်ကွင်းအရေအတွက်20ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လေ့လာချက်တွေမှာဖော်ပြထားကြောင်းပါခင်ဗျာ။
ကိုရဲမင်းထွန်းစူးစီးတင်ပြတော့ပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြအပြင်တိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကလည်းဆက်သွယ်နိုင်ပါတယ်ရှင် email ကနေဆက်သွယ်လို့burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့0939382555လေးကိုခေါ်ဆိုနိုင်ပါတယ် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 25နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ15ရက်ပုံထုံးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတက်ရဲ့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထမှာတော့လူလူနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။စေတနာအထမမြောက်တဲ့လူငယ်တတခွင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ကျွန်တော်ကတော့နိုင်ငံရေးအကျဉ်းသားကိုဒီအစိုးရအတိမတ်ဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်။ဒါပေမဲ့ဒေါက်တာအိမ်မော်တော်ခိစားမာဒီယာအမေရိကန
်နိုင်ငံရဲ့အကျဉ်းသားဟောင်းလက်ရှိလူအခွင့်အရေးရှင်နေကြီးဦးသိန်းတန်းဦးကပြောသွားတာပါရှင်အပြည့်အစုံကိုတော့မကြခင်တင်ပြသွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကလူလူနဲ့ကြာမရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပေးကြပါတယ်စိတ်ကြယောဂဟာစီးချိုသွေးချိုယောဂဝေဒနာရှင်တွေမှာနောက်ဆက်တွဲကြုံတွေ့ခံစားရနိုင်တဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လူနာမိသားစုဝင်နဲ့ဆရာဝန်တို့၃ဦး၃ဖလှယ်ပူပေါင်းပြီးတော့ကြိုတင်ဂရုစိုက်ကာကွယ်တင်တာပါ။လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါတယ်ရှင
်။စိတ်တက်ကြတာကိုဒီချိန်မှောက်ဒီချိန်တော့ကြုံတွေ့ခံစားပူကြမှာပါ။တမန်လေးတယောက်အနေနဲ့စိတ်တက်ကြတာကိုကြုံတွေ့ရတဲ့အခါကိုကိုကိုပြန်လဲတိဆောက်ဖို့လွယ်ကူပေမဲ့စိတ်ကြယောဂခံစားနေရသူတွေမှာတော့စိတ်တက်ကြတဲ့အခြေအနေတစ်ခုကနေလွတ်မြောက်အောင်ဆန်းဆောင်တဲ့နေရာမှာအခက်အခဲမှုတွေရှိနေမှာဖြစ်ပါတယ်။စိတ်ကြယောဂခံစားနေရသူတွေဟာဘလို့နောက်ဆက်တွဲစုစုတွေကိုကြုံတွေ့ခံစားရနိုင်မှာတလဲလို့မေးကြည့်တဲ့အခါနေပြည်တော်ပြည်သူဆေးရုံစိတ်ကျန်းမာရေးဌာနမှပေါင်းဥက္ကဋ္ဌဖြစ်သူဒေါက်တာဆန်းလင်းကအခုလိုပြောပါတယ
်။ Depression တကယ်ဖြစ်လာရင်တော့အရန်ကိုဆိုးဝါလာပါတယ်။အဲဘယ်လောက်ထိဆိုးဝါလာရလဲဆိုတော့နောက်ထပ်ကိုမျောလင့်လို့မရအောင်ကောင်းဆိုတဲ့အရာတွေတော့မရှိသလောက်တောင်တို့စိတ်ထဲမှာဖြစ်သွားတဲ့ ठी ဟိုဖြစ်သွားရှေ့မှာပိမ့်ပိအောင်မှောင်နေတဲ့အခြေအနေပေါ့ဘာသူ့ဘဝကြီးကဆက်လက်ပြီးတော့အသက်ရှင်ဖို့တော့တို့အထိပ္ပယ်မရှိတော့ဘူးเนาะအဲကြောင့်အသက်သေဆုံးနိုင်ကြည့်ချစ်တို့ကကြံစည်တတ်ပါတယ
်စိတ်ကြယောဂခံစားရအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေကတော့အမျိုးမျိုးရှိနေမှာပါနာတာရှည်ယောဂတွေဖြစ်ပေါ်ခံစားရခြင်းကလည်းစိတ်ကြယောဂဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တယ်လို့ပညာရှင်တွေကပြောကြပါတယ်။စီးချိုသွေးချိုယောဂဖြစ်ပေါ်ခံစားနေရတဲ့သူတွေဟာစိတ်ကြယောဂကိုလည်းဖြစ်ပေါ်ခံစားရလေရှိတာကြောင့်ဘလို့ချက်တွေကတွန်းအားဖြစ်စီပါသေးတယ်လို့မေးကြည့်တဲ့အခါရန်ကုန်နောက်ပိုင်းဆေးရုံကြီးမှအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးသိန်းမြင့်ကအခုလိုပြောပါတယ်
။စီးချိုသွေးချိုဝေဒနာရှင်တွေကတာမန်ရိုးရိုးလူကောင်းထက်ဆိုင်ပို့ပြီးတော့စိတ်ကြဝေဒနာခံစားဖို့ပုံများပါတယ်။သူကအဓိကတော့နှစ်ပိုင်းပေါ့ယောဂအပိုင်းနဲ့ပါတယ်စိတ်ကူတာမှုအပိုင်းနဲ့ပါတယ်ပေါ့နော်။ယောဂအပိုင်းကလည်းစီးချိုဝေဒနာရှင်ဆိုတာဟိုမတိမပြောက်ယောဂခေါ်တာပေါ့ပျောက်ဖို့လည်းမရှိဘူးပေါ့နော်ဆိုတော့အဲ့ကတသက်တာလုံးဆေးကုရမယ်ဆိုတော့အဲ့ကစီးချိုဝေဒနာလို့စပြီးနာမည်တက်လိုက်တာနဲ့တပြိုင်နက်တည်းကိုသူတို့ကရုပ်တရက်ကိုဒါမယုံနိုင်အောင်လက်မခံနိုင်အောင်စဖြစ်သွားတာပေါ့နော်ပြီးတဲ့နောက်မှာတော့နောက်ဆက်တွဲတော့စီးချိုဖြစ်လို့ရှိရင်စားကျင်တာတွေမစားရတော့ဘူးငါသွားကျင်တယ်လို့သွားလို့မရတော့ဘူးဆိုရခါမှာနောက်တစ်ခါဆေးတွေတပုံကြီးတောက်ရမယ်အဲ့မှာတခါကိုစားပြန်ရင်လည်းမိသားစုကဟိုဟာမစားနဲ့ဒီဟာမစားနဲ့အဲဘေးတူတွေကလည်းဟာဒါစားရင်စီးကြိုတက်မယ်ကြာတော့ဘာစားလို့စားရမလဲမသိတော့ဘူးပေါ့နော်ဆိုတော့လူတယောက်မှာအခြေခံလိုအပ်ချက်ကစားဖို့နေရေးပေါ့စားတာရဲ့ဝတ်တာရဲ့နေတာအဲ့တော့ဝတ်တာနဲ့နေတာတော့ဟုတ်ပြီစားတာနဲ့ပတ်သက်တဲ့အခြေခံ၃ရက်ထက်၁ရက်လေးကိုသူ့မှာလူဒန်းစီအောင်လူစင်မှီအောင်စားခွင့်မရတဲ့အတွက်ကြောင့်မိသူမဆိုးစိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့အနည်းငယ်များရှိကြတာကြီးပါပဲ
စီချိုသွေးချိုယောဂကြောင့်စိတ်ကြယောဂမခံစားရအောင်လှုပ်ဆောင်တဲ့နေရာမှာလူနာကိုယ်တိုင်ရဲ့ပြည့်စုံဆောင်လျှောက်တဲ့မိသားစုရဲ့ကုသပေးနေတဲ့ဆရာဝန်ရဲ့သုံးသုံးဖလှယ်စလုံးဟာအရေးပါပါတယ်စီချိုသွေးချိုယောဂဝိညာဉ်ရှင်တွေအနေနဲ့တင်းတင်းလျောက်ပတ်တဲ့နှလုံးသွေးမှုတွေပြုလုပ်ထားမယ်ဆိုရင်အလွန်ကျုံစိတ်သက်သာစင်နာမျိုးကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ်စီချိုသွေးချိုဝေဒနာရှင်တွေကိုစိတ်ကြယောဂမဖြစ်အောင်ကုညီပံ့ပိုးမဲ့သူတွေထဲမှာပြည့်စုံဆောင်လျှောက်တဲ့မိသားစုဝင်တွေကလည်းအရေးပါပါတယ်။မိသားစုဝင်တွေအနေနဲ့စီချိုသွေးချိုယောဂဝေဒနာရှင်တွေကိုပြည့်စုံဆောင်လျှောက်တဲ့နေရာမှာဘလို့ချက်တွေကိုခရီးပြုရှောင်ကျင်တဲ့မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးသိန်းမြင့်ကအခုလိုပြောပါတယ
်။စီချိုဝေဒနာရှင်ကိုယ်တိုင်ရဲ့နောက်တစ်ခါတော့စီချိုဝေဒနာရှင်ကိုဆောင်လျှောက်ပေးမဲ့မိသားစုရဲ့နောက်တစ်ခါစီချိုဝေဒနာရှင်ကုသပေးမဲ့ဆရာဝန်ရဲ့၃ဦး၃ဖလှယ်အရေးကြီးပါတယ်။မိသားစုအနေနဲ့ကလည်းပဲတအားကြီးစိတ်ဆင်းရဲပူပန်အောင်မလုပ်မိဖို့လိုပါတယ်။နောက်တစ်ခုကတော့စီးကြိုဖြစ်တဲ့နဲ့ဘာမှမစားရတော့ဘူးဆိုတော့အဆုံးရောက်အတွေးမျိုးလည်းမရောက်ဖို့လိုပါတယ်။စီးကြိုဝေဒနာခြင်းတယောက်ဟာအလွန်အကျူး၊န เนาะชูลุ้นเนี่ยหาดิงานลุ้นเนี่ยหาดิสีสิ่งมีลุ้นอะไรเราชอบวิ่งตู้ด้วยตอนนี้ดันลุ้นอาจจะกูเนี่ยดันแม่สาสาลีเดียวลุ้นสิสิสาตรงลุยาบาร์เลยเราเลยลุ้นจุ้ยตัววิโดชงนองนาเลยลุ้นจุ้มมาสาบูตามยี่ได้ลุ้นใจเนาะมีดูมาสูสิ่งยี่ลาลายเว้ยเราอยู่เลยมันลุ้นมีเอาเอริสาวเราสิจูวินาเซนด้วยสาต้องมันยิ่งวิเอานี่สิอภิญญาเลยดูวิโดจำไว้ในเรื่องนี้เอาเชฟยุกสาต้องดับฟูด่าโรแกเก็บอารมณ์ขอเลยมีด้าซูเนี่ยมาเอ็มเด็กยี่จีบาร์เลยอากงลงไล่ตามยี่ด้าเดซายสาวเหวี่ยงจำไว้ในเรื่องนี้เอาเชฟยุกจุ้ยมวยปีบัวปูปียี่จีบาร์เลย
กูตาบินเนี่ยเสียวินเนี่ยเนี่ยเลยลูนารีกูสาต้องเนี่ยเป็นตาบีปัญญาปีเรียนี่มาอารมณ์กูช่างยามเอลูกพี่นี่เมษาเป็นลูกยูไซสาต้องเดนเนสุราเนี่ยเป็นตุลีเนี่ยพี่ตาตายเมนเดนเนสุรารีกูเด็ดช้าช้าชิมยาปีบัวลูเรลูดาวดาวเดมียงอาเปียวาร์เลย
แล้วกูว่ารู้กูตามุปีเรียเสียวินเนี่ยบ้านนี่เนี่ยบ่ผู้อำนาจอุดิยามสาวรูปย่อได้ใส่บรรลุสาตงเหมยสุดเลยสาตงแหลงอยู่ติชาเช่นนี้พี่อาบิวรู้บาร์เลยแล้วกูคิดมาส่วนหนึ่งจะรู้ว่าสิจูเวนักกูได้ไปมาไปไล่ตัวจาระบ่แล้วสิจูทุกุสยามเนี่ยเลยสิวันเนี่ยประเดี๋ยวไปจะมาเนี่ยเรื่องนี้เอาในไทยมุกไปเนี่ยพี่อาบิวจะรู้สาตงกูที่รู้มีอยู่ในไทยเนี่ยพี่อาบิวไม่รู้เลยด้วยจำรู้สาหายปัญญาเช่นนี้สวบบ่บ่าวลาบาร์เลย
စေကြာယောဂဟာစီဂျိုတီဂျိုယောဂဝိနာရှင်တွေမှာနောက်ဆက်တွဲကြုံတွေ့ခံစားရနိုင်တဲ့အခြေအနေတစ်ခုဖြစ်တာကြောင့်လူနာမိသားစုဝင်တဲ့ဆရာဝန်တို့သုံးဦးသုံးဖလှယ်ပူးပေါင်းပြီးဂျိုတင်ကူးဆိုင်ကာဝယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါစီဂျိုတွေးချိုရဲ့နောက်ဆက်တွဲခံစားရနိုင်ခြင်းရှိတဲ့စေကြာယောဂအကြောင်းထောက်တာတန်ဆောကလူလူနဲ့ဂျမ်းမာရေကဏ္ဍမှာတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ပို့ထုတ်နေကြပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါပြီးခဲ့တဲ့လူငယ်ချမ်းသာခွင့်ဟာနိုင်ငံတော်သမ္မတကစေတနာရည်ရွယ်ချက်ကောင်းနဲ့ထုတ်ပြန်ကြေညာခဲ့တာပေမဲ့မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်ပွားခဲ့တာပါကြောင့်ပါလဲစေတနာမှန်ပေမဲ့လှုပ်ထုံလှုပ်နှီးလှုပ်ဟန်တချို့မာယွင်ခဲ့တယ်လို့နှစ်20နီးပါးထောင်ထဲမှာနေခဲ့ပူတဲ့နိုင်ငံရေးအကျဉ်းသားဟောင်းလက်ရှိလူအခွင့်ရေးရှင်နေကြီးဦးသိန်းတန်းဦးကဆိုပါတယ်အသေးစိတ်ကိုတော့ဦးသိန်းတန်းဦးနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးသိန်းတန်းဦးကနိုင်ငံသမားမေလာခုနှစ်ရည်နေကထုတ်ပြန်ခဲ့တဲ့ပြည်ထောင်လူငင်းသက်သာခွင့်အမိန့်ထဲမှာဖော်ပြထားတဲ့စေတနာတွေဟာရည်ရွယ်ချက်တွေဟာအင်မတန်ကောက်မာတယ်ပြည်သူလူထုနှလုံးစိတ်ဝမ်းအေးချမ်းစေဖို့အတွက်လူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ညီငယ်လူငန်းစဉ်တွေချောမောအောင်မြင်ဖို့အမျိုးသားပြန်လည်သိမြင်ရေးအထောက်အကူပြုဖို့စသဖြင့်ပေါ့လေအဲ့လိုရည်ရွယ်ချက်ကောင်းတွေနဲ့လွှတ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ဆုံးကြားတဲ့သတင်းတွေကတော့ตะดินซูฤဖြစ်နေတော့ဒီရွေချက်တွေပေါင်းမြောက်ခဲ့ပါရဲ့လားဆိုတာစတင်းဖုန်သက်ပြပါခင
်ဗျာတပရရဲ့ရွေချက်ကတော့အကောင်းပေါ့နော်ဟိုထောင်နေပါတဲ့လူတွေကမဆန့်တော့ဘူးဒီလိုတွေဖြစ်နေတဲ့နေသားမှာခက်ခက်ခါတွေ့ပြီးလှုပ်လိုက်တာပေါ့နော်ဒါပေမဲ့နောက်ဆက်တွဲဖြစ်လာတာကတော့တပရရွေချက်နဲ့သိမကိုက်ဘူးလို့ဖြစ်တာပေါ့နော်ဟိုလူတွေကဟိုလူလွှတ်ရင်ငါလည်းလွှတ်ရမယ်ပေါ့နော်ဒါကတကယ်တော့သူကပြည်တယ်ကြားထားသူတွေပဲတရားရုံးကဒါမဟုတ်ပဲနဲ့တပရကသူ့အာဏာကိုကျင့်သုံးပြီးလွှတ်ပေးတာသူလွှတ်ပေးရင်ပေးမှာပဲရပိုင်ခွင့်မဟုတ်ပါဘူး။နော်အဲ့ဒါအပြင်ကျွန်တော်ထင်တာတော့တကယ်လွှတ်ပေးတင်တာနိုင်ငံရေးအကျဉ်းသားတွေကိုထိတ်ဆုံးမှလွှတ်ပေးခြင်း။မတရားတရားစွဲခံထားတဲ့နော်ကျွန်တော်တို့အမှုတွေရှိပါတယ်။နော်နိုင်ငံရေးညွယ်တဲ့အမှုတွေဒါတွေကိုပူးစုပစက်ချထားတဲ့အမှုတွေဒါမျိုးတွေကိုထိတ်ဆုံးမှလွှတ်ပေးတင်တယ်။အခုကတော့ဟိုလွတ်ခံပြီးတဲ့လူတွေအကြောင်းကြောင်းကြောင်းဟိုဒီနာမည်ထွက်တဲ့လူတွေလွှတ်ပေးလိုက်တာဆိုတော့ဟိုစေတနာကကောင်းတယ်ဒါပေမဲ့တက်ရောက်မှတော့အကုန်မကောင်းလာဘူးပေါ့နော်ဟိုမကောင်းတဲ့ချက်တွေလူလေးရောက်တော့ပြေးသွားတယ်ဆိုတော့ဒီသားမျိုးကြီးရောက်သွားတာကတော့လူငင်းချတော့ငွေပြီးတဲ့အခါမှာချတဲ့ပူရဟိုမှားတဲ့အချက်တွေပဲပါနေတယ်အဲ့လိုပဲပြောချင်ပါလား
ဆိုတော့အဲ့ဒီလှုပ်သင်းတဲ့လူတွေကိုလှုပ်တယ်ဆိုတဲ့ကိစ္စမှာအခုဒီ riders the dinown ဘွာလုံးလို့ကျော်စုဦးကိုလှုပ်တယ်ဆိုတဲ့အချက်ကတော့နိုင်ငံတကာကလည်းအတော်ကြိုးစုနေရတာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အမှတ်ပေးရမှာပေါ့ဗျာ
ပြေးတင်ပါတယ်ဒါပေမဲ့တခုတော့ရှိတယ်ပြေးတင်တယ်ဆိုတာတော့မှဘွာလုံးလို့ကငကိုလေးကအပြည့်မရှိပါဘူးဟုတ်ပဲနိုင်ငံတော်လူ့ဘုချက်မှာဖောက်ဖြစ်တာမဟုတ်ဘူး။ဘွာလို့တို့ကသူတို့ရတဲ့သတင်းပေါ့ဗျာ။ဒါ access to information ပဲအဲ့ဒီဟာရတာကိုလိုက်တာ။တကယ်ကတော့ရာဇဝတ်မှုကြီးတစ်ခုကိုပေါ်တော့မှာမို့လို့ဒီလူတွေကိုဒီလောက်ကြံပြစ်ပေးလိုက်တာကိုကျွန်တော်တို့ယူဆတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ဒီအခြေအနေတွေရမှာဘွာလုံးတို့ပြန်လွတ်ပေးတာကိုတော့ကျွန်တော်တို့ချိုးချိုးပေးတယ
်။ဒါပေမဲ့တခြားနိုင်ငံရေးအကျဉ်းသားတွေကကျင်းလောက်တဲ့အတိုင်းအတာထိပါလာတယ်လို့မြင်ပါသလား။လွတ်သွင်းတဲ့နိုင်ငံရေးအကျဉ်းသားတွေအများကြီးကြံခဲ့တယ်လို့ထင်ပါလား။
အကျံပါလေဗျာအများကြီးကျံပါလေတချို့ဆိုလို့ရှိရင်ဟိုဘလို့မှမဖြစ်တဲ့အမှုရွေးနေတဲ့လူတွေကျန်တယ်ဥပပါပြောရလို့ရှိရင်ဒီပါဒီဒီနာမှာကျွန်တော်လိုက်ခဲ့တဲ့121ပေါ့ဗျာနိုင်ငံတော်သစ္စာပေါ့ပြပုံကံမှုမှာယောက်ျားကိုမမိတော့ဟိုအမျိုးသမီးလေးကိုဖြူဖြူမဲ့ဆိုတဲ့အမျိုးသမီးလေးကိုဖမ်းတယ်ဆယ်နှစ်နဲ့ပြန်ချထားတာ ဒါဓာမျိုးတွေဆိုရင်အတော်ရုပ်ပြည့်စုံနေတိုင်းနေဗျာဓာမျိုးတွေလည်းတော့မပြီးနောက်ကကြံတဲ့နိုင်ငံရေးအကျဉ်းသားတွေမပါတော့ပါပဲကျွန်တော်တို့အဲ့လိုပဲတွေ့
အခုမေးချင်တာကနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့တစ်ချိန်လုံးအရင်အာဏာပိုင်ဆက်ဆက်ကငင်းဆန်ခဲ့ပါတယ်အခုအစိုးရကရောနိုင်ငံရေးအကျဉ်းသားတွေလို့သူတို့ကိုအသီးမှတ်ပြုသွားသလားဆိုတော့ဒီမိုကရေစီကိုသွားနေတဲ့အချိန်မှာနိုင်ငံရေးအကျဉ်းသားဆိုတာသူတို့ထားသေးသလားဆိုတော့အဲ့ဒီကုဆန့်ကျင်မဲ့ဖြစ်နေလားဥရေရှုံကဘယ်လိုသုံးသပ်လို့ပါလဲ
ကျွန်တော်ကတော့နိုင်ငံရေးအကျဉ်းသားကိုဒီအစိုးရအသီးမှတ်ပြုတဲ့လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ဟိုဒေါက်တာအိမ်မောင်တို့ကိစ္စမှာဒီဟာ NRG ကပြောစမရှိဘူးပြောတဲ့အစကားကတော့ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့တစ်သက်လုံးနိုင်ငံရေးအကျဉ်းသားပြည်အသီးမှတ်မပြုခံခဲ့ရဘူးအဆင်အနာချင်းစစ်တချောင်းတော့မှဒါနိုင်ငံရေးရဲ့သဘောတော်ကွဲတူရှိတာပဲပုံမှန်တွေရတယ်ရှိခဲ့တော့ဥပဒေရှုထောင့်မှာပြောရင်တော့ဥပဒေပုံစိုးမှုတင်တာပေါ့ဗျာကျွန်တော်တို့စက်ခွန်တစ်ကိုနိုင်ငံရေးအကျဉ်းသားတွေမပြောရင်ဘယ်လိုပြောမလဲ122ကနိုင်ငံတော်သစ္စာဖော်ပြတဲ့ပုံစံမျိုးကိုနိုင်ငံရေးအကျဉ်းသားတွေမပြောရင်ဘယ်လိုပြောမလဲအဲ့တော့နိုင်ငံရေးရသဘောထားကိုလွှဲလို့နိုင်ငံရေးရလုပ်ကံဆောင်ရွက်လို့ကြားတဲ့သူတွေနိုင်ငံရေးအကျဉ်းသားအဖြစ်အသိမှတ်ပြုရမှာပါပဲ
ဆိုတော့နိုင်ငံရေးအကျဉ်းသားကိုကြတော့မလွတ်ဖက်နဲ့ပြစ်မှုကျူးလွန်တဲ့ရာဇဝတ်သားတွေကိုလွတ်တယ်ဆိုတာတချို့ကလည်းပဲဒါဟိုတုန်းကတော့ထောင်ခါတယ်ဘာညာသုံးရတာပေါ့လေလူဆိုးသူဆိုးတွေအရထဲမှာပိုရောက်လာတယ်ဒီလိုတုန်းကပဲအဲဒီလူချင်းချင်းသာကွင်းပေးပြီးရဲ့နောက်တနေ့မှာပဲချက်ချင်းပြစ်မှုကျူးလွန်တဲ့သတင်းတစ်ခုလည်းကြားလိုက်ရပါသေးတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကောကျူဆိုသင့်ပါလားရာဇဝတ်သားတွေအကုန်လုံးထောင်ခါသလိုလွှတ်လိုက်တော့သူတို့အလုံးအလောက်ပြင်ပြလိုက်နိုင်ပြီးမှလွှတ်တာလားသူတို့လူဖွဲ့စည်းမှသူတို့ဇယိုက်အတိုင်းဆက်ပြီးတော့ဆူသွန်းနေနိုင်သေးလားဘယ်လိုသတ်သက်လို့ပါလဲအဲ့ဒါကတော့ဗ
ျာနံပါတ်1အခြေပမာပြင်းတောင်သတင်းကဘလို့မှကောင်းလာစရာမရှိပါဘူးကျွန်တော်တို့ဟိုနှစ်ပေါင်းများစွာ18နှစ်လောက်နေခဲ့ရတာပမာပြင်းတောင်စီကအင်မတန်စုပ်ပစ်တဲ့ဆက်ယုံကြီးတစ်ခုပဲတခိုးကိုတပြားပြအောင်တပြားကိုတပုံပြအောင်လုပ်ပြီးတဲ့နေရာပဲအဲ့တော့ဒီထောင်ထဲကနေပြီးတော့ဒီစိုက်တာကောင်းလာမှထွက်မယ်ဆိုတော့လွတ်စရာမရှိဘူးဒါပေမဲ့ဒီသမနာကြီးရဲ့ယူရချက်ကတော့တစ်ချက်ကြီးကြတယ်မှာဥပမာပြင်ဘူးရင်ပါဗျာစီပြားတွေများနဲ့ထောင်စကားနဲ့ကြားခံတဲ့သူမျိုးတွေဒါမျိုးတွေကိုငဲ့ညာပြီးတော့ထောင်ခါလိုက်တယ်တော့မဟုတ်ဘူးဗျာတုံးမအလိုက်အဲ့ဒါလူစုတခုတွေပါသွားမှဆိုလို့ပုံမှန်လည်းဖြစ်စဉ်တစ်ခုလိုက်တော့15ခုဆိုမူရ15 16အရှိမရဲလေးစစ်ပြေးဒါမျိုးတွေကိုစတိကျလုပ်လိုက်တာသမဏရှိနေတယ်ဗျဟိုသမဏယူသိမ့်စင်တဲ့ထက်မှဆိုခုရဲတပ်တင်းနဲ့သေတံကြနှစ်ခါဒုတိယချက်တော့ပေးခဲ့တာအဲ့ဒီလိုအစဉ်မျိုးတော့မဟုတ်ဘူးဗျာသွတ်ပြေးတဲ့အတိုင်းမှာမိသားစုစုံတရားရှိပြီးတော့တော့ထောင်ကကြက်တာလည်းပါတယ်ဗျထောင်ဘတ်ဂျက်ကကိုထောင်နေမှာဟိုရှင်ရတော်တော်ဆိုးနေတော့အဲ့ဒီချက်ကိုငဲကွက်ခဲ့ရတာလည်းပါလိမ့်မယ်တို့ရတယ်စီမဲ့ကမ်းမဲ့ဖြောက်တော့အရင်ဆုံးကတုတ်ခဲ့တယ်လို့လူစိုးရကြတွေရွေးထုတ်တာတော့မဟုတ်ဘူးညာဒီသားရဲ့ဖြစ်တဲ့ပုံမှရဲ့အမှုဖြစ်စဉ်ရဲ့အပေါ်မှာရွေးပြီးတော့ကျွန်တော်တို့ထုတ်တယ်လို့ဆိုယူဆတယ
်ဒါပေမဲ့တချို့ကအမှုကြည့်ပြီးတော့ဥမာပြန်ရောင်းဝယ်ဖောက်ကားတဲ့ကိစ္စနဲ့အဖန်ခံရတဲ့လူလွတ်လာပြီးတော့ဒီနှစ်ပြားတစ်ပြားအဲ့လိုဖယ်ယူပေးတဲ့လူတွေကကြံခဲ့သေးတယ်ဆိုတော့ဆွဆွဲချက်တွေလည်းကြားပါတယ်အဲ့ဒါကောမှန်ပါလားမသိဘူး
ကျွန်တော်တော့အဲ့လိုမသိဘူးတို့ရတယ်ကျွန်တော်တို့သိတဲ့ဖြစ်စဉ်တကူကတော့16ပေါ့ဗျာမူရ16ဒါသူကသူ့ဒုက္ခနာကိုဟောတွေ့ရယ်ဆိုပြီးတော့သူ့ကိုဖမ်းလိုက်တယ်နော်အဲ့ဒါစေပြမညာဦးရတရားတုံးရပါတော့အဲ့ဒါသူနဲ့အတူပါတဲ့တငယ်ချင်းရှိတယ်သူ့ကိုအားပေးကူညီပေါ့ဗျာ21မြင်းဆောင်21ဆိုဖမ်းတယ်အခုဒီစေပြမိတဲ့လူကထွက်သွားပြီးတော့ဟိုမြင်းဆောင်21ပါတဲ့တငယ်ချင်းကကြံခဲ့တာတခုဖြစ်တယ်ရတာရှိတယ်ဗျာအဲ့ဒါတော့ကျွန်တော်ဘူးချပြီးတော့ခြေခြေချင်းနဲ့လုံးပါရမယ်ဖြစ်တယ်အဲ့လိုလုံးဝချွေးချက်တွေတော့ရှိတယ်လို့ကျွန်တော်ထင်တယ်
โอเคနောက်တချို့နိုင်ငံတွေမှာ crime rate ကျဆင်းသွားအောင်ပြင်ပကျွလွန်တဲ့အရေးအတွက်ကျဆင်းအောင်ဆိုပြီးတော့ဥပမာအဖြစ်ဒီဥရောပနိုင်ငံတချို့မှာဆရာသိပါလိမ့်မယ်ဆေးကြောက်ကိစ္စတွေဘာတွေကိုသူတို့ပြစ်ဒဏ်လို့မဆက်မှတ်တော့ဘူးဆိုပြီးတော့ short pop ပေးလိုက်တာတွေရှိတယ်မြန်မာနိုင်ငံမှာရောအဲ့လိုလုပ်ရင်ဆရာစောစောကပြောတယ်ထောင်ထဲမှာသိမ့်ဖန်စီထားတဲ့လူတွေများတယ်ဆိုရယ်စင်ကျဆင်းသွားနိုင်တဲ့အနေအထားရှိပါလားအဲ့လောက်ရောက်တော့ဆရာဘယ်လိုသုံးသပ်လို့ပါလဲဘယ်လိုမြင်လဲ
မျိုးစီဝါကတနာရပမာကျင်းအရေးကြီးဆုံးကြတနာရအခုချိန်ထိဟိုကျွန်တော်တို့ဒီအကျဉ်းထောင်နေတဲ့မှာဖြစ်ပြီးရှိတဲ့အကျဉ်းသားကမျိုးစီဝါအကျဉ်းသားအများဆုံးပဲဒါပေမဲ့မျိုးစီဝါအကျဉ်းသားဆိုတဲ့နေရာမှာခုနကျွန်တော်တို့စနစ်တကျတော့ဥပဒေတွေကိုတရားပြင်ဖို့လိုတယ်ပြင်ဖို့လဲကြိုးတော့ကြိုးစားကြတာပေါ့နော်ခုနလိုတရားနှပြကြတဲ့သူကလည်းဒီနှစ်ပဲနောက်တစ်ခါဟိုတန်နဲ့ချီလုပ်တဲ့သူလည်းဒီနှစ်ပဲနော်အဲလက်ဝဲရှိလေဆိုရင်တုံတုံတက်ချက်တွေကကွဲလွဲနေတာမျိုးတွေတွေ့ရတာပေါ့ရအဲ့တော့အဲဥပဒေချွေးချက်တွေရှိတော့တချို့ဟာတွေကိုလည်းပဲကျွန်တော်တို့ short pop ပေးနေတယ်ဟိုကဘူးစီဝါဆိုအကုန်ထက်တာမျိုးမဟုတ်ဘဲနဲ့တခြားတစ်ဖက်မှာလည်းပဲကျွန်တော်တို့ကတိကျတဲ့ဥပဒေပြဋ္ဌာန်းချက်တွေကိုတိကျလုပ်ဖို့လိုပဲလို့ကျွန်တော်ထင်တယ
်တချို့ကိစ္စတွေမှာမူရစီဝါနဲ့ပတ်သက်ပြီးတော့ truck ကြီးတွေနဲ့မိတယ်ဘာညာဆိုပြီးတော့သတင်းလည်းကြားခဲ့ပါတယ် young Yurema, Dabima, Nabima, I take him me as well, Maja, who saw a look is a regardy Anna Bine, Oza, and Athanon, and Nisa de Ludos, Hojavas, or Elripsin and Abolis rule, Loya than Mamibusro, Akizaria, Toromana Sidney Dela, I would you mean I met Lala or Mimuala.
ကိုအရင်နဲ့နိုင်ဆိုင်တော့မွေးစည်းဝါးမိတာတွေရောကျွန်တော်ရာဇဝတ်မှုပြီးနေတာတွေရောဘိုးတော့တွက်လည်လာပြီးတော့ဘိုးတော့အင်အားကောင်းတာတော့တွေ့ရတယ်ဗျဒါပေမဲ့ကျွန်တော်တို့ယူတော့တွေညာကြီးပါပဲပြည်မြန်မာနိုင်ငံရတက်ဖွဲ့မှာရဲအင်အားမလုံတော့တာလက်နဲ့အင်အားမလုံတော့တာအကြီးချင်းမပြည့်မီတာတို့ချက်တွေညာကြီးရာဇဝတ်တွေကတော့မဆလာဆက်အနာရှင်စနစ်ချောက်ကတော့ဆက်နှစ်ကဆက်ကျင့်ကြိုက်တာပြည့်စ တ်လုပ်စားမှုဖြစ်လုံးမရမယ်အနေအထားမျိုးဖြစ်တော့နော်အဲ့လိုလူဟာမျိုးတွေကတော့ရှိနေအောင်ပါပဲအဲ့
ဆိုတော့မူရင်းစေဝါအမှုကြီးတွေအင်တန်ကြီးလေးတဲ့အမှုကြီးတွေဟာလက်ပိတ်လိုက်မှုကြောင့်လွတ်နေသေးတယ်ဆိုတဲ့အခြေအနေလည်းရှိနိုင်နေရပါဘော
အရှိနိုင်ပါလေဗျဒါရှိနိုင်ပါလေ
နောက်တစ်ခုကအခုအချင်းထောင်တွေစူပူရာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတယုံကနောက်ဆုံးမေလကိုထုတ်ပြန်တဲ့အထက်မှာတော့အချင်းထောင်တွေကတစ်ခုနဲ့တစ်ခုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စူပူရဲဆိုတာကိုတွေးကြရတဲ့အတွက်ကြောင့်ဒီအချင်းထောင်စူပူမှုတွေဟာချိတ်ဆက်မှုများနဲ့သွေးထိုးလှုံ့ဆော်မှုများရှိနေသည်လို့သုံးသပ်ထားပါတယ်။အဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲ
။ဖြစ်နိုင်ရရှိပါလေဗျာ။ကျွန်တော်ကထောင်ထဲမှာ18လောက်နေလာတာ။ကျွန်တော်တို့ထောင်ထဲမှာလည်းကိုခွန်ခွန်ဒီဇင်ဘာ20ရက်စတော့အချင်းချင်းထောင်ထားမှုတွေကျွန်တော်တို့လုပ်ခဲ့တာ။ဆန္ဒပြပို့ပိုးစိုးပတ်ဆက်နေနေလေကျွန်တော်တို့တော်ရုံတစ်ဖြစ်နဲ့မလုပ်နိုင်ဘူး။ဒီဘန်ဂရီကနားတွေကတော့ယုံကြည်ချက်ရာပေးခံလုပ်တာ။အဲ့ဒါမျိုးတွေအဲ့တော့တစ်ဖက်နဲ့တစ်ဖက်ချိတ်ဆက်လို့ဆိုတော့တော်တော်ခက်တဲ့ကိစ္စကျွန်တော်တို့ဆန္ဒပြမှုသဘိမ့်မှုထောင်သဘိမ့်မှာကျင်းသားကိုရေးတိုက်ပေါ်တော့လုပ်မယ်ဆိုရင်တစ်ဖက်နဲ့တစ်ဖက်ဆက်တယ်လို့တော့တိုင်းနဲ့တိုင်းတစ်ချင်းနဲ့ဆက်တယ်လို့တော့အတော်ခက်တဲ့ကိစ္စအဲ့တော့တစ်ထောင်နဲ့တစ်ထောင်ဒီချိတ်ကြိုက်ပြီးတော့လုပ်တယ်ဆိုတာကတော့ကျွန်တော်ထင်နေပြဟိုဘသူဘယ်ဝါလို့ပြောတာတည်းပေါ့နော်လုပ်နိုင်တယ်အထောက်ကူပြုနီးလန်းနေတော့ရှိနေပြီလို့ကျွန်တော်တို့ပြောရမှာ
ဟုတ်ကဲ့ဆိုတော့အကျဉ်းသားတွေချင်းချင်းသူတို့လွတ်မြောက်ရေးအတွက်ကြည့်ပြီးလုပ်တယ်ဆိုတာကတော့ခပ်ပေါ်ပေါ်တွေးလို့ရပြီမဲ့ဒါဟာအစိုးရရဲ့အပြုသဘောလှုပ်ဆောင်ချက်တွေကိုမမောက်မှားမှားဖြစ်အောင်တမင်တကာနိုင်ငံရေးဂျန်နယ်လုပ်တယ်လို့များယူဆလို့ရမလားခင်ဗျာ
ယူဆနိုင်ပွဲရှိတယ်ဗျနော်ဟိုကျွန်တော်ယူဆတယ်ဆိုတာလည်းပေါ့နော်ယူဆစရာအချောင်းအချက်လက်တွေရှိတယ်ခုနကကျွန်တော်ပြောတဲ့အချက်တွေရပါဗျာကျွန်တော်တို့ဒတိုင်းနဲ့ဒတိုင်းတော့ဆက်သွယ်လို့ရအောင်အင်မတန်ခဲချင်းနဲ့အခြေအနေမျိုးမှာတထောင်နဲ့တထောင်တယ်လီဖုန်းနဲ့ဆက်ပြီးတော့ချိတ်ဆက်လုပ်နိုင်တယ်ဆိုတာတော်ရုံတစ်ဖြစ်နဲ့တော့မဖြစ်နိုင်တဲ့အခါကျတော့နိုင်ငံတော်အစိုးရရဲ့ကောင်းမြတ်တဲ့လုပ်ရပေါ်မှာအတရီပြည့်စည်ခြင်းတဲ့လူတွေထောင်စုခြင်းတဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်တော့ယူဆရရှိပါတယ
်။ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့အခုဖြစ်ရကဇင်ကန်းစာဘာယူသင့်တယ်လဲ။အဲ့ဒီဇင်ကန်းစာတိုင်းသူတို့နောင်ကိုပြုပြင်လိမ့်မယ်လို့မျှော်လင့်ပါသလား
။ကျွန်တော်တို့မျှော်လင့်နေတယ်ဗျာ။ဘိုင်းဆိုအစိုးရကလူလူဆိုးရဖြစ်တယ်သမားကရှိနေရဖြစ်တော့ဥပဒေနားလည်တယ်အဲ့ဒီတည်းကျွန်တော်ပြင်နိုင်မယ်လို့ထင်တယ်ဒါကိုသင်္ကန်းစာယူနိုင်လိမ့်မယ်လို့ပြောတယ်
စေတနာအထမမြောက်ခဲ့တဲ့လူငယ်တတာကွင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပ
ါ။သောရရှင်များရှင်မြမနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်နစ်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငင်းငင်းနဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နေတယ်လို့အာဏာပိုင်တွေအပေါ်ဖြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းငင်းနဲ့ဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
VOA American အတန်းရဲ့ဒိုင်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒိုင်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ VOA ရဲ့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလွှာကဏ္ဍပါတပတ်အတွင်းထူးခြားတဲ့သတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါရရှင်။
ပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League အမှတ်ပေးဘောလုံးပွဲမှာတော့ Manchester City နဲ့အနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါပြီ။ပြင်စစ်ဘောလုံးအဖွဲ့ချုပ်ကတော့ Brazil နဲ့ PSG တိုက်စစ်မှုနေမာကို၃ပွဲပယ်လိုက်ပါတယ်။ Spain နိုင်ငံက Madrid Open Tennis ပြိုင်ပွဲမှာတော့ Novak Djokovic ကိုဆွဲသွားခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။England Premier League အမှတ်ပေးဘောလုံးပွဲမှာတော့ Manchester City အသင်းကအနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါတယ်2018-19အမှတ်ပေးဘောလုံးရာသီရဲ့ချန်ပီယံဘယ်သူဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပေးမယ်နောက်ဆုံးပွဲစဉ်ကိုတနင်္ဂနွေနေ့ကကစားကြတာမှာတရားထိတ်က Manchester City က Brighton ကို 4-2 နဲ့နိုင်ပြီးတော့ Premier League Champion ဖြစ်သွားခဲ့တာဖြစ်ပါတယ် Man City က Brighton ကိုနိုင်သလို Liverpool ကလည်း Wolves ကို 2-0 မရှိနဲ့နိုင်တာကြောင့်နောက်ဆုံးမှာ Man City က98မှတ်နဲ့ Liverpool ထက်သမတ်အသာရပြီးတော့ Champion ဖြစ်သွားတာပါအမတနင်္ဂနွေနေ့ကပွဲစဉ်မှာလီဗာပူးနဲ့ဝိုးပွဲမှာလည်းလီဗာပူးကဂိုးရင်သွင်းခဲ့ပြီးတစ်ဖက်ကဘရိုက်တန်မန်စီးတီးပွဲမှာလည်းဘရိုက်တန်ကမန်စီးတီးကိုဂိုးရင်သွင်းတာကြောင့်လီဗာပူးအသင်းချန်ပီယံဖြစ်ဖို့မျှော်လင့်ချက်ရှိခဲ့ပါသေးတယ်။ဒါပေမဲ့လည်းမန်စီးတီးဘက်ကအဂွေရိုကချက်ချင်းပဲခြေပါကိုပြန်သွင်းပြီးနောက်ပိုင်းမှာလည်းလပေါ့မာရက်စ်နဲ့ဝန်ဒဂန်တို့ကတကိုးစီသွင်းပေးခဲ့လို့မန်စီးတီးအသင်းကနောက်ဆုံးမှာ 4-2 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်ပြီးတော့ပရီးမီယာလိဂ်ဖလားကိုနှစ်နှစ်သက်တိုက်ရသွားခဲ့တာဖြစ်ပါတယ်။ဒါဟာနီးပြပက်ဂေါ်ဒီယိုလိုအတွက်လဲပရီးမီယာလိဂ်ဖလားကိုဒုတိယအချိန်ရတာပါအခုလိုပရီးမီယာလိဂ်ဖလားကိုနှစ်နှစ်သက်တိုက်ချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့မန်ချက်စတာစီးတီးနီးပြဂေါ်ဒီယိုလိုကတော့
back to back is more and more difficult so the first time last season was always perfect
နှစ်နှစ်သက်တိုက်ချန်ပီယံဖြစ်ဖို့ဆိုတာပိုပြီးခက်ပါတယ်မနေ့ကပထမဆုံးချိန်နေတာကဘာမှပြောစရာမရှိတော့ဘူးပါပဲဒီနှစ်ဘောလုံးရာသီမှာတော့ကျွန်တော်တို့ရဲ့ပြိုင်ဘက်ကမယုံနိုင်တော့ဘူးပါပဲဒီနှစ်ဘောလုံးရာသီမှာအကောင်းဆုံးကစားနိုင်ခဲ့တာကြောင့်လီဗာပူးအတွက်လည်းဂုဏ်ယူပါတယ်ဒါပေမဲ့ကျွန်တော်တို့ချန်ပီယံဖြစ်အောင်လုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့သူတို့ကိုအနိုင်ယူပြီးချန်ပီယံဖြစ်ခဲ့ပါတယ
်။ Mercedes ဟာအမပေးပွဲ38ပွဲမှာ32ပွဲနိုင်တဲ့ပွဲဒီ4ပွဲရှုံးနဲ့စုစုပေါင်းရမှတ် 98 မှတ်နဲ့ချန်ပီယံဖြစ်သွားခဲ့တာပါ။ Spain La Liga မှာ Barcelona, German Bundesliga မှာ Bayern Munich တို့နဲ့အောင်ပွဲတွေရယူခဲ့တဲ့ Guardiola ကတော့ Premier League ဟာသူနီးပြလှုပ်လာခဲ့တဲ့တရက်တစ်လျှောက်မှာတော့အနိုင်ရဖို့အခက်အခဲဆုံးပြိုင်ပွဲဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ဗျာ။PSG အသင်းက Brazil တိုက်စစ်မှုနေမာကို၃ပွဲပယ်လိုက်ပါပြီ။ပြင်သစ်ရှုံးထွက်ပလာ final မှာရှုံးပြီးတဲ့နောက်ဒုတိယစုတက်ယူစဉ်မှာပရိသတ်ကိုကိုထီးလက်အောက်လုခဲ့လို့၃ပွဲပယ်လိုက်ပြီးတော့ဆိုင်းငံပြည်တန်အနေနဲ့နောက်ထပ်၂ပွဲလည်းထပ်ပယ်လိုက်တယ်လို့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကပြောပါရယ်။ဒါကြောင့်နေမာအနေနဲ့ဘောလုံးရာသီနောက်ဆုံးပွဲ၂ပွဲကစားခွင့်ရမှာမဟုတ်သလို။ဒါမဲ့ဘောလုံးရာသီကွင်းဖွဲ့မလားကိုလည်းကစားလို့ရမှာမဟုတ်ပါဘူး။ PSG အသင်းကတော့ဒီပြစ်ဒဏ်ကပြင်းထန်လွန်ပြီးတော့အယူခံဝင်သွားမယ်လို့ပြောပါရယ်။နေမာဟာမန်ယူကိုရှုံးခဲ့တဲ့ပြီးခဲ့တဲ့ချန်ပီယံစ်လိဂ်ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာလဲဒိုင်ကိုထိုးနဲ့တိုက်ခိုက်ခဲ့တာကြောင့်၃ပွဲပယ်ခံခဲ့ရပါတယ်ခင်ဗျာမာစီလိုနာနဲ့မန်စီးတီးကွင်းလယ်လူဟောင်းရာယာတိုးရေးကတော့ဘောလုံးကစားတာကနေအားယူလိုက်ပါပြီ Ivory Coast ကစားသမားတိုးရေးဟာအသက်35နှစ်ရှိဖြစ်ပြီးတော့သူကအခုနောက်ဆုံး Green နိုင်ငံက Olympia Coast အသင်းမှာကစားခဲ့တာဖြစ်ပြီးတော့တိုးရေးအနေနဲ့ဘောလုံးကစားတာကနေအားယူဖို့ဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ agent ဖြစ်တဲ့ Dimitri Silak က Twitter ကနေချင်းကြပါတယ်ရာယာတိုရီဟာဘာစီလိုနာအသင်းနဲ့ချန်ပီယံလိဂ်ဖလားတစ်ကြိမ်၊လာလီဂါဖလားနှစ်ကြိမ်ရခဲ့သလိုမန်စီးတီးနဲ့လည်းပရီးမီးယားလိဂ်ဖလား၃ကြိမ်၊ FA ဖလား၁ကြိမ်ရခဲ့ပါတယ်။ဒါပြင်သူဟာ Ivory Coast အသင်းနဲ့2015အာဖရိကဖလားကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အီတလီနီးပြကလော်ဒီယိုရေနီယာရီကတော့အခုဘောလုံးရာသီအကုန်မှာရိုမာအသင်းကနေထွက်တော့မှာဖြစ်တယ်လို့ပြောလိုက်ပါတယ်။ရိုမာနဲ့ရေနီယာရီတို့အခုဘောလုံးရာသီအကုန်ထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့ဒီဘောလုံးရာသီအကုန်စာချုပ်တရံပြည့်တဲ့အခါမှာသူအနေနဲ့အသင်းနဲ့လမ်းခွဲမှာဖြစ်တယ်ဆိုပြီးတော့တောက်ကြာနေကအတီးပြူပါတယ်။ Renieri ဟာ Roma အသင်းကိုအမပေးပွဲ9ပွဲမှာ4ပွဲအနိုင်ရအောင်လုပ်ပေးခဲ့ပြီးတော့ဒီယာဇီမှာအဆင့်6ပွဲရခဲ့ပြီးတော့စင်လေးနေရာက Atlanta အသင်းနဲ့သုံးမှတ်ခွာတာကြောင့် Champions League ဝင်ခွင့်မရခဲ့ပါဘူး။ Roma နီးပြနေရာအတွက် Italy နီးပြ Hong Kong နဲ့ Mourinho တို့နီးပြဖြစ်လာပွဲရှိတယ်ဆိုပြီးတော့ရည်ပန်းစားနေကြပြီမဲ့လဲ Conti ကတော့သူအနေနဲ့ Roma အသင်းကိုနီးပြလုပ်မှာမဟုတ်ဘူးလို့ပြောထားတာကြောင့် Mourinho ဖြစ်လာနိုင်တယ်ဆိုပြီးတော့ကမန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာစပိန်နိုင်ငံမှာကျင်းပခဲ့တဲ့ Madrid Open Tennis Master ပြိုင်ပွဲမှာတော့ကမ္ဘာအဆင့်တစ် Novak Djokovic အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်တနင်္ဂနွေနေ့ကအမျိုးသား Final မှာတော့ Djokovic နဲ့ Greek ကစတက်ဖနိုဆစ်ဆပတ်စ်တို့ကစားခဲ့ကြတာမှာဂျိုကိုဗစ်က6-3 6-4 နဲ့အနိုင်ရပြီးတော့ပူဆွဲသွားခဲ့တာပါ။ဒါဟာဂျိုကိုဗစ်အတွက်တော့မက်ဒရစ် Open ပြိုင်ပွဲကို3ချိန်မြောက်ပူဆွဲတာဖြစ်ပါတယ်။မြို့သမီးဖိုင်နယ်မှာတော့ Netherlands က Kiki Bertens နဲ့ Romania ကနံပါတ်ကြီး Simona Halep တို့မိုးလုခဲ့ကြတာဖြစ်ပြီးတော့ Bertens က Halep ကို6-4 6-4 နဲ့နှစ်ပွဲပြတ်နိုင်သွားခဲ့ပါတယ်။ဒါဟာ Bertens အတွက်တော့ကစားသမားသက်တမ်းနှစ်လျှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့ဟာလပ်ကတော့ဒီပွဲရှုံးသွားတဲ့အတွက်ကမ္ဘာအဆင့်တနေရာနဲ့လဲလွှဲချော်သွားခဲ့ပါတယ်ခင်ဗျာ
VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ဆက်သွားတာပါရှင်မနေ့ပြန်ကြာရပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါလိုက်တိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် VOA ကနေအခုအသံလွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းလွင်ဦးကပြောပြပေးပါဦး
ဒီတော့တာဝန်ယူထားသူတွေကလွဲလို့ကြံဝင်တဲ့နေအားလုံးအီရတ်နိုင်ငံကထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားလိုက်တဲ့အကြောင်းဘက်ကရက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘက်ကရက်မြို့တော်ကတန်ယုံနဲ့အာဘီမြို့ကကော်စီယုံတွေမှာပုံမှန်ပြောင်းဝင်ဗီဇာလက်ခံတဲ့လုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေမအောင်မြင်ဖြစ်ရတဲ့အကြောင်းပြောဆိုနေရတဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားကုန်သွယ်ရေးစစ်ပွဲဖြစ်နေပြီလို့အများကပြောနေပေမယ့်သမ္မတထရန့်ကတော့ကရောက်ကစားဖြစ်တဲ့သဘောမျိုးဖြစ်နေတာတုံ့ပြန်ပြောဆိုထားတာပါ။အမေရိကန်ထက်လက်တော်ထောက်လန်းရေးကော်မတီမှသမ္မတဒေါ်နယ်ထရန့်အသားကြီးလာရောက်ထွက်ဆိုမယ့်ကြားနာပွဲကိုတကားပဲကျင်းပမယ်လို့ထောက်လန်းရေးကော်မတီနဲ့သမ္မတဂျူနီယာတို့ကြားထရန့်ဂျူနီယာတို့ကြားညှိနှိုင်းသဘောတူခဲ့ကြပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့ Republican အများစုနဲ့ Democratic Power နဲ့ကော်မတီကစုံစမ်းစစ်ဆေးမှုစိတ်တပိုင်းဖြစ်နေကြားနာမှာလည်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကခရိုင်စကန်တခုကိုတာလီဘန်နေကတင်ပြလိုက်ပါတယ်တိုက်ခိုက်မှုတွေအတွင်းအစိုးရတပ်ဖက်ကစစ်သား73ယောက်တင်မင်းလည်းတိုက်ဆုံသွားခဲ့တာပါတာလီဘန်တွေဘက်ကအင်အားပုံမှုအားကောင်းလာနေပြီး18နှစ်ကြာဖြစ်ပေါ်နေတဲ့စစ်ပွဲအဆုံးသတ်နိုင်အောင်တာလီဘန်တွေနဲ့ညှိနှိုင်းမှုပုံမှုအားစိုက်ထုတ်ဖို့ရုရှားကအလေးနဲ့တိုက်တွန်းနေချိန်မှာပဲတိုက်ပွဲတွေဖြစ်ခဲ့တာပါမနေ့အာယုံမတက်ခင်စပူနယ်တဲကမြို့မှာတာလီဘန်တပ်ခိုက်ရေးသမားတွေကထိုးစစ်ဆင်တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့တာလည်းဖြစ်ပါတယ
်တရင်အချင်းချက်ကိုကောင်းလွင်ဦးချိန်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Zinab Abdirahman ဖြစ်ပါတယ် VOA American အသံရမနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ခွဲနဲ့9နိုင်ခွဲတီလိုက်တိုမီတာ24 kHz 1.3ညလိုက်တိုမီတာ30 kHz 935နဲ့လိုက်တိုမီတာ40 kHz 9430ကနေဖန်ယူနာဆင်နိုင်ပါတယ်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.